Welcome to the Voice of America in Burmese.
Mingla mne kema shi. Washington မြို့တော် VOA American အတန်းကနေ2016ခုနှစ်ဩဂုတ်လ13ရက်စနေနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္ဒချက်မှာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြပြမှာပါရှင်သမ္မတအိုဘားမားဟာ IS အစိုးရအုပ်စုကိုထူထောင်သူလို့ပြောဆိုခဲ့တာဟာတယော်လောင်ပြောင်တဲ့သဘောနဲ့ပြောခဲ့ခြင်းသာဖြစ်တယ်လို့ Republican Party သမ္မတလောင်ဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ထိုင်းတောင်ပိုင်းအပန်းဖြေကမ်းခြေမြို့တွေမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူလေးဦးသေဆုံးပြီးတော့အနည်းဆုံး30ဒဏ်ရာရရှိခဲ့ပါတယ်။ Rio Olympic ပြိုင်ပွဲမှာတော့ရွှေတံဆိပ်16ခုနဲ့ American ကထိပ်ဆုံးသွားပြေးနေပါတယ်။ဒီသတင်းတွေပါဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုခုမနက်ကြားဖို့ရှိပါတယ်ရှင်
။ကောင်းပါပြီရှင်။NLD အစိုးရသည်ရဲ့ပထမရက်ပေါင်း100ကာလအတွင်းဘာတွေဆောင်ရွက်ခဲ့ပါသလဲ
။ဒီရင်ဘလောက်ပြင်းပြတဲ့ဆက်ဆိုတော့တော်တော်လေးပြင်းပြတာ။အဲ့တော့ဘလောက်ပြန်လျှော့ဆိုတော့တော်တော်လေးလျှော့ပေးတာ
။ဒီဒီ
အဲ့
တော့ဒါကတော့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာပါ။မနေ့ကကျင်းပတဲ့ပထမရက်100ကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့သတင်းအစီအစဉ်ပြီးမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်လွှတ်တော်အတွင်းမှနိုင်ငံရဲ့ဘတ်ဂျက်ဒီလုံငွေပြတာနဲ့ပတ်သက်လို့ဘာတွေဆွေးနွေးကြသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နန္ဒချမ်းနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်။
သမ္မတဘရက်အိုဘားမားဟာ IS အစိုးရအုပ်စုကိုထူထောင်သူဖြစ်ပြောဆိုခဲ့တာဟာတယော်လောင်ပြောင်တဲ့သဘောနဲ့ပြောခဲ့ခြင်းသာဖြစ်တဲ့အကြောင်း Republican Party သမ္မတလောင်ဒေါ်နယ်ထရန့်ကပြောဆိုလိုက်တယ်လို့သတင်းမီဒီယာတွေကအလေးအနက်သဘောထားပြီးတင်ပြခဲ့ကြတာဖြစ်တဲ့အကြောင်းအပြစ်ဖို့လိုက်ပါတယ်။ထရန့်ကတော့သမ္မတအိုဘားမားနဲ့ဒီမိုကရက်ပါတီသမ္မတလောင်ကလင်တန်တို့ကို IS အဖွဲ့ထူထောင်သူတွေဖြစ်ပြောဆိုခဲ့တာကိုအလေးအနက်လို့တင်ပြခဲ့တဲ့ CNN သတင်းဌာနဟာတယောရာဟိုတော့မသိဘူးလားလို့ Twitter အင်တာနက်လူမှုကွန်ရက်မှာမေးခွန်းထုတ်ခဲ့ပါတယ်။ Trump ရဲ့ပြောဆိုချက်တွေအပေါ်သတင်းမီဒီယာတွေသာမကသူ့ပါတီတွင်းကပါဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။ဒီသတင်းပတ်ထဲမှာပဲဒုတိယအကြိမ်ဖြစ် Republican Party တွင်းကထင်ရှားတဲ့ပုံကိုယ်တွေစုပြီးသမ္မတရာထူးအတွက် Trump ကိုထောက်ခံမှုပေးမှာမဟုတ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။ Congress လွှတ်တော်အမတ်ဟောင်းတွေသမ္မတဟောင်းတွေဖြစ်ကြတဲ့ Ronald Reagan, George W. Bush နဲ့George H.W. Bush တို့လက်ထက်မှာတာဝန်ထမ်းခဲ့ကြတဲ့အဆင့်မြင့်အရာရှိတွေအပါအဝင်ပါတီဝင်80ကျော်က Trump ကိုအာရုံစိုက်နေမဲ့အစားအထက်နဲ့အောက်လွှတ်တော်ကပါတီကိုယ်စားလှယ်လောင်းတွေအရေးရွေးခန့်ရရေးကြိုးပမ်းဖို့ Republican Party Committee ဥက္ကဋ္ဌ Ryan Priebuster စာရေးသားပေးပို့ခဲ့ကြပါတယ
်။ယူကရိန်းနိုင်ငံပေါ်ရုရှားရဲ့ပြင်းထန်တဲ့ပြောဆိုချက်တွေကိုရှော့ချဖို့American ကဝေးဝင်ကြီးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပြီးတင်းမာမှုတွေရှိပြီးသားကြိုးပြက်လွယ်တဲ့အခြေအနေကိုရုရှားနိုင်ငံကမီးမွှေးနေတယ်လို့သတိပေးလိုက်ပါတယ်။မိမိတို့အနေနဲ့လွန်စွာစိုးရိမ်မကင်းဖြစ်ကြောင်းပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။မကြာခင်ဖြစ်ပေါ်ခဲ့တဲ့လူညုံရေးဆိုင်ရာစိုးရိမ်ချက်တွေအရရုရှားနိုင်ငံဟာအင်းဒီချင်းယူကရိန်းနိုင်ငံနဲ့တန်တမာဆက်ဆံရေးအားလုံးကိုဖျက်တောက်တာတွေလုပ်နိုင်တယ်လို့ရုရှားဝန်ကြီးချုပ်ကတောက်ကြနေမှာပဲပြောဆိုလိုက်တာပါ။အခြေအနေတွေကိုပြောင်းလဲနိုင်မဲ့အခြားနည်းလမ်းမရှိတော့ဘူးဆိုရင်ရုရှားသမ္မတအနေနဲ့တန်တမာဖြတ်တောက်တဲ့နည်းလမ်းကိုသုံးလာနိုင်တယ်လို့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒဗစ်ကပြောကြားခဲ့တာကိုကိုးကားပြီးနိုင်ငံပိုင်သတင်းမှဖော်ပြပါတယ်။ခရိုင်းမီးယားဒေသမှာလေကြောင်းရန်ကာကွယ်ရေးဒုံးစနစ်ကိုရုရှားကဖြန့်ကျက်ချထားတယ်လို့စစ်တောင်ဝန်ရှိသူတွေကပြောပါတယ်။ S-400 အမျိုးအစားလေယာဉ်ပစ်ဒုံးစနစ်ဟာပစ်မှတ်ပေါင်း300လောက်ကိုရှာဖွေနိုင်တယ်လို့ဒီပိုင်းနယ်ထက်မှာလေရင်သုံးဓာစင်ကိုပြစ်ချနိုင်တဲ့စနစ်ဖြစ်တယ်လို့သတင်းမှာဖော်ပြပါတယ်
။ IS စစ်သွေးကြွအဖွဲ့ကိုစီးရီးယားနိုင်ငံမြောက်ပိုင်းသူတို့ရဲ့အမဂန်စခန်းတစ်ခုကနေတိုက်ထုတ်ခဲ့ပြီးတဲ့နောက် American ကြောတော့နောက်ခံပေးထားတဲ့တပ်ဖွဲ့တွေကစစ်သွေးကြွတွေရဲ့အဓိကထောက်ပံ့ရေးလမ်းကြောင်းတွေဖြစ်တဲ့နယ်စပ်မြို့တွေရှိ IS တွေကိုဆက်လက်နှိမ်နှင်းမှုပြင်ဆင်နေပြီဖြစ်ပါတယ်။ Syria Democratic အင်အားစု SDF နဲ့ဆက်နွယ်တဲ့အုပ်စုတွေ American ကြောတော့နောက်ခံပြုထားတဲ့ Cut နဲ့ Arab မဟာမိတ်တပ်ဖွဲ့တွေဟာစီးရီးယားနိုင်ငံအလက်ပိုပြည်နယ်ကအရက်လူမျိုးစုအများစုနေထိုင်ရာမန်ဘစ်ကိုထိန်းချုပ်လိုက်တဲ့အကြောင်းတောက်ကြနေမှာပဲသတင်းတွေထွက်ပေါ်ခဲ့ပါတယ်။မန်ဘစ်မြို့စစ်စင်ရေးကိုတော့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်တွေနဲ့အတူ IS အစွန်းရောက်အဖွဲ့ချေမုံရေးဂျွန်လာမှာပဲပူးပေါင်းတပ်ဖွဲ့တွေစတင်ခဲ့တာဖြစ်ပါတယ်။ညွန်မောင်းတပ်ဖွဲ့တွေကလေကြောင်းစစ်စင်ရေးအချိန်900ကျော်လောက်ဆင်နွှဲခဲ့ကြပြီးတော့ဒေသခံတိုက်ခိုက်ရေးသမားတွေရှစ်တက်နိုင်အောင်လဲလမ်းဖွင့်ပေးခဲ့ကြတာဖြစ်ပါတယ်။
နှစ်နိုင်ငံကြားထောက်လှမ်းရေးအခြေလက်တွေတရားဝင်ဖလှယ်ရေးသဘောတူညီမှုရအောင်လုပ်ဖို့ပါကစ္စတန်နိုင်ငံကအာဖဂန်နစ္စတန်နိုင်ငံကိုတောင်းဆိုလိုက်ပါတယ်။ဒါမှသာနှစ်နိုင်ငံနယ်စပ်မှာဖြစ်ပွားနေတဲ့အစိုးရဆန့်ကျင်ရေးအကြမ်းဖက်မှုတွေမှာသူတို့ရဲ့ထောက်လှမ်းရေးတွေကိုယ်တိုင်ပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးကောင်းမွန်စွာဖြေရှင်းနိုင်မယ်လို့ပြောပါတယ်။နိုင်ငံအနောက်တောင်ပိုင်းကွာတာမြို့မှာဆေးရုံတစ်ခုမှာပြီးခဲ့တဲ့တနင်္လာနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုမှာNDS လို့ခေါ်တဲ့အာဖဂန်နစ္စတန်ထောက်လှမ်းရေးအေဂျင်စီပါဝင်ပတ်သက်နေတဲ့ဆိုတဲ့ဆူဆွဲချက်တွေထွက်ပေါ်နေချိန်မှာပဲပါကစ္စတန်ဝန်ကြီးချုပ်ရဲ့နိုင်ငံသားရေးမူဝါဒအကြံပေးပုဂ္ဂိုလ်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။အဲ့ဒီအသေးခံတိုက်ခိုက်မှုအတွင်းလူ80သေဆုံးရတယ်လို့လူအများပြားဒဏ်ရာရခဲ့ပြီးအများစုဟာရှေ့နေအတိုင်းဝိုင်းကဖြစ်ပါတယ်။
UAB ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကနေစနေနေ့မနက်ပိုင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာလူ၄ဦးသေဆုံးပြီးတော့နိုင်ငံသား17ယောက်ပါဝင်အနည်းဆုံး30ထဏ်ရာရရှိခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံးခွဲတိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းကိုလည်းရိုက်ခတ်ခဲ့ပါတယ်။ထိုင်းပြည်မှာ G3 Kit ရဲ့84နှစ်မြောက်မွေးနေ့အထိမ်းအမှတ်နိုင်ငံတော်အားလက်ရက်နေ့အဖြစ်ကျင်းပနေချိန်မှာပဲထိုင်းတောင်ပိုင်းအပန်းဖြေကမ်းခြေမြို့တွေမှာတိုက်ခိုက်မှု12ခုဖြစ်ခဲ့တာပါတိုက်ခိုက်မှုတချို့ကတော့တော်ဝင်မိသားစုရဲ့နွေရသည်ဆန်နန်းတော်ရှိရာဝါဟင်းကမ်းခြေမြို့မှာဖြစ်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုနဲ့ပတ်သက်လို့တနိုင်ငံလုံးအတိုင်းအတာနဲ့စတင်စုံစမ်းနေပြီးတော့မတင်ကားသူ2ဦးကိုဖမ်းဆီးထားတယ်လို့လည်းရဲတပ်ဖွဲ့ကဆိုပါတယ်ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်ကဆက်အနာသိမ့်ပြီးတဲ့နောက်အဆိုအဝါဆုံးဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းကမ္ဘာလှည့်ခရီးသွားတွေကြားရေပန်းစားတဲ့မြို့တွေမှာလက်လုပ်ဖောက်ခွဲရေးပစ္စည်းတွေမီးလောင်ပုံးတွေနဲ့တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်။ကြာသာပတေးနဲ့တောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေရဲ့နောက်ွယ်မှာဘသူတွေပါဝင်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးသလိုဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးလည်းမရှိသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ကုန်မှာပဲဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းပေါ်လူမှုဆန္ဒခံယူပွဲကျင်းပခဲ့ပြီးတဲ့နောက်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေဟာအပြတ်အမောင်းလောက်ရက်တွေဖြစ်ထိုင်းအာဏာပိုင်တွေကပြောဆိုထားပြီးတော့ပြပအကြမ်းဖက်ဝါဒီတွေရဲ့လက်ချက်မဟုတ်ဘူးလို့ဆိုခဲ့ပါတယ
်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာရှိတဲ့အင်အားအကြီးဆုံးမွတ်စလင်သဘုံအုပ်စုနှစ်စုနဲ့ဖိလစ်ပိုင်အစိုးရတို့ကြားနိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့သူ့အနေနဲ့လိုလားကြောင်းဖိလစ်ပိုင်သမ္မတဒူတာတေကတောက်ကြနေမှာပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့ကိစ္စကိုလည်းညှိနှိုင်းဖြေရှင်းဖို့လိုလားကြောင်းသူကပြောပါတယ်။ရာစုနှစ်ပေါင်းများစွာတဘုံထနေတဲ့မွတ်စလင်စစ်သွေးကြွတွေရှိတဲ့ဂျိုဟိုကျွန်းတောင်ပိုင်းဒေသကိုအစိုးရတပ်တွေဆေလွတ်မှာဖြစ်ကြောင်းလည်းသမ္မတကပြောပါတယ်။ဖိလစ်ပိုင်အစိုးရနဲ့1996ခုနှစ်မှာငြိမ်းချမ်းရေးစာချုပ်ချုပ်ခဲ့တဲ့မိုရိုအမျိုးသားလွတ်မြောက်ရေးတပ်ဦးနဲ့တိုက်ပွဲတွေကြိုကြကြိုကြဆက်ဖြစ်နေတာဟာဖိလစ်ပိုင်အစိုးရရဲ့နိုင်ငံရေးစီးပွားရေးဆိုင်ရာလှုပ်ဆောင်မှုတွေပြက်ကွက်ခဲ့တာကြောင့်လို့ဆိုပါရခင်ဗျာ
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာ9ရက်မြောက်နေ့ဖြစ်တော့ကြနေကနွေရာသီအိုလံပစ်ပြိုင်ပွဲကိုဆက်လက်ကျင်းပနေရမှာလက်ရှိအချိန်ထိစုတစိတ်ဇယားမှာအမေရိကန်ကရွှေ16ခုငွေ12ခုချေး15ခုစုစုပေါင်းစုတစိတ်43ခုရရှိထားပြီးတော့ထိတ်ဆုံးမှဥဆောင်နေပါတယ်အမေရိကန်ရေကူးအားကစားသမားမိုက်ကယ်ဖတ်စ်ကမီတာ204မျိုးကူးပြိုင်ပွဲမှာရွှေတစိတ်ရပြီးတော့အိုလံပစ်ပြိုင်ပွဲမှာရွှေတစိတ်22ခုနဲ့စံချိန်အစ်ထပ်တင်ခဲ့ပါတယ်တရုတ်နိုင်ငံကလောလောဆယ်ရွှေ12ခုငွေ6ခုကျေး14ခုနဲ့စုစုပေါင်းစုတစိတ်35ခုနဲ့ဒုတိယနေရာမှာရှိနေတာဖြစ်ပါတယ်တတိယလိုက်နေတာကတော့ဂျပန်နိုင်ငံဖြစ်ပြီးတော့ရွှေ9ခုငွေ3ခုကျေး14ခုနဲ့စုစုပေါင်းစုတစိတ်24ခုရရှိနေပါတယ်ဗြိတိန်နိုင်ငံနဲ့ဗြိတိန်နိုင်ငံနဲ့ဗြိတိန်နိုင်ငံကတော့စတုတ္ထနေရာမှာရှိနေပြီးတော့ပြင်စမကတော့တောင်ကိုရီးယားနိုင်ငံကရရှိထားပါတယ်။တစ်ချိန်တည်းမှာပဲရီယိုအိုလံပစ်အားကစားပြိုင်ပွဲမှာအားကစားနည်း5မျိုးဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာအားကစားအဖွဲ့တွေကမက်အီအီတက်ဟာမီတာ50ဖရီးစတိုင်ရေကူးကိုတောက်ကြနေကရှင်ပြိုင်ခဲ့ပါတယ်။လာမယ့်18ရက်နေ့ကျရင်တော့အမျိုးသားမီတာ800နဲ့မီတာ5000အမျိုးသမီးမီတာ800ပြည့်ခုံပြပြိုင်ပွဲတွေကိုမြန်မာနိုင်ငံကဆက်လက်ရှင်ပြိုင်သွားမှာရှိတယ်လို့လည်းမြန်မာအိုလံပစ်အားကစားအဖွဲ့ကပြောဆိုထားပါတယ
်။ Greensland ဒေသကငမန်းတွေဟာကမ္ဘာပေါ်မှာအသက်အရှည်ဆုံးကြောရိုးရှိသရဝါတွေဖြစ်တယ်လို့အခုအခါသိပ္ပံပညာရှင်တွေကယုံကြည်ကြောင်းဒီတစ်ပတ်တည်းထုတ်ပြန်တဲ့သုတေသနစာတမ်းမှာဖော်ပြထားပါတယ်။အလွန်နဲ့တဲ့သမုဒ္ဒရာထဲဖြည်းဖြည်းချင်းသွားတတ်တဲ့သရဝါကြီးတွေကအကြီးဆုံးတစ်ကောင်ဟာရေခဲပြင်ရှိတဲ့အာတိတ်သမုဒ္ဒရာထဲမှာအနည်းဆုံးလွန်ခဲ့တဲ့နှစ်400လောက်ကမွေးဖွားခဲ့တာဖြစ်တယ်လို့ ဂျာတာဗရီနီတို့ Science သိပ္ပံဂျာနယ်သူရေသနစာတမ်းကဆိုပါရခင်ဗျာ
Direct from Washington The Voice of America VOA
အခုတော့မြန်မာသတင်းလွှာတွေကိုနားဆင်ဖို့အချိန်ရောက်ပါပြီရှင် NLD အစိုးရတည်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဝင်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနနဲ့နယ်စပ်ရေးရာဝင်ကြီးဌာနတို့ရဲ့ပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကိုမနေ့ကနေပြည်တော်မှာကျင်းပခဲ့တာနဲ့ပတ်သက်လို့ဆက်လက်တင်ပြမှာပါအစိုးရတဲ့လက်ထက်မှာတိတာထင်ရှားတဲ့အပြောင်းအလဲတစ်ခုကတော့အမြင့်မဲစည်းနဲ့စောင့်ကြည့်စည်းမှပါနေတဲ့သူတွေတဲ့တိုင်းပြည်အကျိုးအတွက်တစ်ဖက်တစ်လမ်းကဆောင်ရွက်နိုင်မဲ့သူတွေပြည်ဝင်ခွင့်ရရှိရေးကိုအရင်အစိုးရတွေလက်ထက်ကထက်အများကြီးဆောင်ရွက်နိုင်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့နိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကအခုလိုပြောသွားပါဗျ။အရင်ဘလ
ောက်ပြင်းပြတယ်ဆိုတော့တော်တော်လေးပြင်းပါတယ်။ဒါတော့ဘလောက်ပြင်းရှော့ဆိုတော့တော်တော်လေးရှော့ပြီးတာ။အဓိကဆိုလို့ရှိရင်example ရရှိတယ်အခုပြီးတော့ဟိုပြင်ပမှာရောက်နေတဲ့ဆရာဝန်ကြီးတွေသူတို့ရဲ့အားเนาะလာပြီးတော့ပြန်ပြီးတော့ contribute လုပ်ပေးဆိုတော့အဲ့ဒီမှာသူတို့တွေကသူတို့ဘယ်တော့ပံ့ပိုးနိုင်ရဲ့ဆိုတော့အဓိကကြည့်ပြီးတော့သူတို့ရဲ့အစီအပြေအောင်ဒီစီမံအစီအစဉ်ပြပါချိုးဆိုလို့ရှိရင်လေးသိရောက်လာတဲ့ချိုးဆိုလို့ရှိရင်ပြန်ခဲ့သွားတယ်ဆိုမျိုးရှိခဲ့တယ်ချိုးကတော့ဒါဝင်လာလို့ရတယ်เนาะချင်းချင်းပေါ့အဲ့သူတို့ကအဓိကဒီလူကဘယ်တော့နိုင်ငံရဲ့ဘယ်လိုဒီဘယ်လိုတွေ့တော့တိုင်းပြည်ဆိုတော့
ဒီလိုဆောင်ရွက်နိုင်ဖို့အတွက်လဲနိုင်ငံသားရေးဝင်ကြီးဌာနအနေနဲ့ပြည်ထရေးစီးပွားရေးနယ်စပ်ရေးရာစတဲ့သက်ဆိုင်ရာဝင်ကြီးဌာနတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့လဲဦးကျော်စရာကဆိုပါတယ်။လူထုစိုးရတက်လာပြီးတဲ့နောက်ရခိုင်ကချင်နဲ့ကရင်စတဲ့ပြည်နယ်တွေမှာအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေနေရရင်ပြန်လာနိုင်ရေးကိစ္စနယ်စပ်ရေးရာဝင်ကြီးဌာနအနေနဲ့သက်ဆိုင်ရာပြည်နယ်အစိုးရတွေနဲ့ပူးပေါင်းဆောင်ရွက်ဖို့စီစဉ်ထားကြောင်းနယ်စပ်ရေးရာဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးရဲနိုင်ကပြောပါရယ်ဒီသတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံမှာလျှက်စစ်စွမ်းအင်အလုပ်လောက်ရရှိရေးဘတ်ဂျက်ဘဏ္ဍာငွေအပါအဝင်အကန့်အသတ်အခက်အခဲတွေရှိနေတာနဲ့ပတ်သက်လို့လျှက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ကသတင်းတောက်တွေကိုအခုလိုပြောသွားပါရယ်အားလည
်းပဲဒါအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကဒီကောင်းကြီးဒီကိစ္စကိုကြောက်ပြလို့ကျွန်တော်တို့ကစီမံကိန်းတွေအောက်ပြီးကြတာရှိပါတယ်။ကျွန်တော်တို့လက်စစ်တဲ့စွမ်းအင်ဝန်ကြီးဌာနဆိုတာကဒီတရားဇာတ်ကိုထုတ်သုံးရတဲ့ဝန်ကြီးဌာနဖြစ်တယ်။တရားဇာတ်ကိုထုတ်သုံးပြီးတော့မှကျွန်တော်ဒီသူတို့ကိုစောင့်ပေးရတဲ့ဌာနဖြစ်တယ်။ကျွန်တော်တို့ကလက်စစ်ဆိုတဲ့ဒီခုနပြောလို့ကျွန်တော်တို့ဘာတောင်းဝေးကိုကျွန်တော်ထုတ်ပြီးတော့တောင်းရတယ်။ရင်းရင်းမြစ်တို့တောင်းရတယ်။ဆိုတော့ဘယ်တော့မှလောကတည်းဒီဘောတရားဇာတ်မရှိဘူး။ကျွန်တော်တို့ကထုတ်သုံးပြီဆိုတာနဲ့သူ့ရဲ့ side effect လို့ပြောတယ်။ environment နဲ့ဖြစ်စမြဲပဲဒါတော့ပုံစံဒါဆိုရတာကျတော့ကျွန်တော်တို့ဒီဟာကိုတော့ရှောင်ပွဲလုပ်ရကျွန်တော်ဒီအရင်မြေမှာမတုံးရင်လည်းပဲကျွန်တော်တို့တိုင်းပြည်လိုလိုပြီးမိပြီဟုတ်ပါဘူးတဘာတောင်းလို့မရှိဘူးဂျေလက်ကက်လက်တာအဲ့တော့ generation ကိုတော့ကျွန်တော်တို့ကတော့ဈေးပါမထုတ်နဲ့ကျွန်တော်တို့မိပြရင်တော့တရားလို့တောင်းအောင်ပဲဆိုရင်တော့စဉ်းစားကြည့်ကျွန်တော်တို့ဒီအတေထားအဲ့လိုတားရှိ
အခုလိုနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်အရက်သားအစိုးရဖြစ်လာတဲ့ NLD အစိုးရအနေနဲ့ရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေရှိနေပေမဲ့လည်းအစိုးရတည်းအနေနဲ့မူဝါဒရေးရာအပိုင်းမှာတော့အားနည်းချက်တွေရှိနေကြောင်း88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ငင်းငယ်ရေးနဲ့တိုင်းသားရေးရာတာဝန်ခံကိုမြအေးကပြောပါတယ
်ငင်းငယ်ဖြစ်စဉ်နဲ့ပတ်သက်တဲ့တိကျတဲ့ policy တွေဆွဲတဲ့ပြည်အောင်စုကိုတိဆောက်ဖို့တဲ့ဘယ်လိုလုပ်သွားမလဲဆိုတဲ့အခြေအနေတွေနောက်တစ်ခါတိုင်းပြည်ရဲ့စီးပွားရေးဒီဝိုင်းနဲ့ပတ်သက်ပြီးတော့မှ FDI ရင်းနှီးမြှုပ်နှံမှုတွေဘယ်လိုဝင်အောင်လုပ်မလဲဆိုတဲ့အခြေအနေ policy မျိုးချမှတ်တာမျိုးဥပဒေပြဋ္ဌာန်းတာမျိုး policy ကိုတော့ရက်တရအတွင်းမှာထင်ထင်ရှားရှားမြင်သာတဲ့အခြေအနေမျိုးမမြင်ပါဘူးဒါကြောင့်မလို့ရှေ့လျှောက်သွားမယ့်ကိစ္စတွေမှာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့မှ policy တွေချမှတ်တာကိုထင်သာမြင်သာရှိတဲ့အခြေအနေမျိုးဖြစ်စေချင်ပါတယ်ပြောချင်ပါတယ
်အလားတူမနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေဘက်ကမူဝါဒရေးရာတွေကိုရှင်းရှင်းလင်းလင်းပြောဆိုနိုင်ခြင်းမရှိခဲ့ဘူးလို့မြင်ကြောင်းမြမသတင်းပညာသိပ္ပံရဲ့တင်နန်းညွှန်ကြားရေးမှူးကိုစိန်ဝင်းကပြောပါရယ
်သတင်းတိုက်တွေဘက်ကအများကြီးညှော်လင့်ထားပေမဲ့တကယ်တကယ်ကျတော့အများကြီးမရပါဘူးလေသတင်းပေါ့နော်သူကဘာဖြစ်လို့လဲဆိုတော့အစိုးရဘက်ကဖြေတဲ့လူတွေကအကြောင်းအရာနားလည်တယ်နောက်ဖြေပုံဖြေနည်းကဝေးဝိုက်တာပေါ့နော်အများပြန် drive ဖြစ်တယ်များတယ်တချို့တော့ fact တွေကတော့ရပါတယ်ဒါပေမဲ့သတင်းဘက်ကနေကြည့်ရင်အားကောင်းတဲ့အကြောင်းအရာရတာနည်းပါအထူးသဖြင့်ဒီလိုမျိုးသတင်းသာရှင်းလင်းပွဲကြောင့် policy ကိုဟိုအ ဓိကထားပြီးတော့ပြောကြရတာပေါ့နော်အဲ့လိုမျိုးလုံနိုင်ကောင်းမယ
် NLD အစိုးရရဲ့ပထမရက်တရားစီမံကိန်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ကျန်တဲ့ဝင်ကြီးဌာနတွေကလည်းဩဂုတ်လ16ရက်နေ့ကနေ30ရက်နေ့အထိသတင်းစာရှင်းလင်းပွဲတွေကိုအသီးသီးကျင်းပဖို့ရှိပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်ဒီကနေ့ညပိုင်းအစီအစဉ်မှာတင်ဆက်မယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့မကြခင်တွားရောက်မဲ့တရုတ်နိုင်ငံချစ်ကြည်ခီးစင်နဲ့ပတ်သက်လို့သဘောထားအမြင်တွေကိုဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်နိုင်ငံရဲ့ဘတ်ဂျက်သုံးဆွဲရာမှာလုံငွေပြဘတ်ဂျက်သုံးဆွဲပုံစံကိုကျင့်သုံးလာတဲ့စနစ်ကိုပြင်ဆင်ဖို့လိုအပ်နေပြီလို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြလာကြပါတယ်ဘတ်ဂျက်သုံးဆွဲဖို့ခွဲဝေယူရမှာလဲပိုပြီးပိုပိုတာတာတင်ပြတာမသုံးဖြစ်မှပြန်ပေးတဲ့လှုပ်ဆောင်မှုတွေကိုလည်းမလုပ်ဖို့ဝင်ကြီးဌာနတွေကိုလည်းတိုက်တွန်းလိုက်ပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကစူးစီးတင်ပြမှာပ
ါမနေ့ကပြည်ထောင်စုလွှတ်တော်မှာ2016ခုနှစ်အတွင်းအစိုးရကသုံးဆွဲဖို့တင်ပြလာတဲ့စည်ရင်းတွေအပေါ်ပြန်လည်ပြင်ဆင်ရေးဆွဲကလုံငွေပြမှုတွေရှော့ချဖို့တင်ပြဆွေးနွေးမှုတွေရှိခဲ့ပါတယ်ဒီ2016ခုနှစ်အတွင်းအစိုးရကသုံးဆွဲဖို့တင်ပြလာတဲ့ငွေကြေးစည်ရင်းတွေဟာပြီးခဲ့တဲ့အစိုးရလက်ထက်ကရေးဆွဲခဲ့တဲ့ငွေကြေးစည်ရင်းတွေပဲဖြစ်ပါတယ်မြန်မာနိုင်ငံဟာ1988ခုနှစ်ထဲကဒီနေ့အထိလုံငွေပြဘတ်ဂျက်နဲ့သာနှစ်စဉ်သုံးဆွဲမှုတွေရှိခဲ့ပါတယ်။ဒီလိုသုံးဆွဲနေတဲ့အပေါ်ပြန်လည်ဆန်းစစ်ဖို့လိုအပ်နေပြီဖြစ်ကြောင်းနဲ့အစိုးရအနေနဲ့အခုပြနေတဲ့ဘတ်ဂျက်လုံငွေတွေကိုရှော့ချပေးဖို့လိုအပ်နေပြီလို့ပြည်သူ့ငွေစင်ပူးအောင်ကော်မတီကဦးအောင်မင်းကတင်ပြဆွေးနွေးခဲ့ပါတယ်။လက်ရှိဘတ်ဂျက်သုံးဆွဲဖို့ခွဲဝေရယူတာမှလည်းဝန်ကြီးဌာနအချို့ကအမှန်တကယ်သုံးဆွဲမှာထပ်ပုံမှုပြီးတင်ပြမှုတွေရှိနေတယ်လို့ဦးအောင်မင်းကပြောဆိုခဲ့ပါတယ်။ဒီလိုသုံးဆွဲမဲ့ဘတ်ဂျက်ငွေတွေကိုပုံမူပြင်ပြလာတာကြောင့်တကယ်အရေးပေါ်သုံးဆွဲမဲ့နေရာတွေမှာသုံးဆွဲနိုင်ခြင်းမရှိဘူးလို့လည်းဦးအောင်မင်းကအခုလိုထောက်ပြခဲ့ပါတယ်
။ပြီးခဲ့တဲ့9နှစ်တာကာလအတွင်းမှာခွင့်ပြုခဲ့တဲ့ဘတ်ဂျက်ပြေပေါ်မှာနှစ်စဉ်ဘီလီယံ 2,000 ကျော်လောက်ပြန်လည်ပြီးတော့အနှံ့နေတာတွေ့ရပါတယ်။ပုံငွေတွေပြန်လည်အနှံ့ခြင်းရဲ့အဓိကအကြောင်းရင်းကတော့ဘတ်ဂျက်ခွဲဝေမှုမှာအားနည်းချက်တွေဖြစ်နေတယ်လို့ကျွန်တော်တို့သုံးသပ်ရရှိမှာဖြစ်ပါတယ်။ဘတ်ဂျက်တွေကိုဘူဖေးစားသလိုမကုံနိုင်မခန့်နိုင်ယူထားနှစ်ကုံတော့မသုံးနိုင်ပြန်အပ်မယ်တကယ်လို့တဲ့လုပ်ငန်းတွေကြတော့ငွေမရခဲ့ဘူးမသုံးနိုင်ခဲ့ပါဘူးဒီလိုပဲနှစ်ပေါင်းများစွာပြစ်ပြက်နေခဲ့တာပါအဓိကကတော့ဘဏ္ဍာငွေခွဲဝေသုံးဆွဲမှုမှာအားနည်းချက်တွေဖြစ်နေတာလို့ကျွန်တော်တို့သုံးသပ်ရရှိပါတယ်လက်ရှိနိုင်ငံတော်ရဲ့ငွေကြေးဖောင်းပွားမှုအခြေအနေရပြည်ထောင်စုလွှတ်တော်အနေဖြင့်ဘတ်ဂျက်လုံငွေကိုရှော့ချခွင့်ပြုတင်ပါကြောင်းသဘောထားမှတ်ချက်ပြုအပ်ပါတယ
်ဘတ်ဂျက်လုံငွေမရှိအောင်စီးပွားရေးပြုရင်ပြောင်းလဲမှုတွေလုပ်မယ်ဆိုရင်လေအစိုးရအနေနဲ့ရဲရဲဝံ့ဝံ့လှုပ်ဆောင်ဖို့လိုအပ်တယ်လို့တိုက်တွန်းပြောဆိုလိုက်ပါတယ်အချို့သောဝန်ကြီးဌာနတွေအနေနဲ့ကိုယ်ဝင်ငွေနဲ့ကိုယ်ရက်တီဖို့တင်ပြလာပြီးမှလုံငွေတွေပေါ်လာတဲ့အခါအစိုးရရဲ့တီးသန့်ရန်ပုံငွေတွေကစိုက်ထုတ်သုံးဆွဲဖို့တောင်းခံမှုတွေရှိနေတဲ့အပေါ်မှာလွှတ်တော်ကထောက်ပြခဲ့ပါတယ်ဒါရီဟာဥပဒေနဲ့ညီညွတ်ခြင်းမရှိတဲ့အတွက်အစိုးရကိုလွှတ်တော်ဘက်ကတတိပေးပြောဆိုခဲ့ပါတယ်ဒီပြင်အသေးစားလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးဖို့အတွက်ဘဏ်ချင်းငွေတွေမြန်မြန်ရဖို့လှုပ်ဆောင်ပေးဖို့အစိုးရကိုတိုက်တွန်းမှုတွေရှိခဲ့ပါတယ်ဥပဒေနဲ့မကန့်ညီတဲ့နီလန်းတွေနဲ့ဘတ်ဂျက်သုံးဆွဲနေတဲ့ဌာနတွေရှိနေတယ်လို့အစိုးရရဲ့ဘတ်ဂျက်သုံးဆွဲမှုအပေါ်ဥပဒေချမ်းကော်မတီကဒေါက်တာမြတ်ညန္နာဆိုကခုလိုဝေဖန်ထောက်ပြခဲ့ပါတယ်
ပြည်သူ့ဘဏ္ဍာဖြစ်တဲ့အတွက်ကြောင့်မလို့စစ်စစ်ချွေတာသုံးဆွဲဖို့လိုအပ်ပါကြောင်းတင်ပြလိုပါတယ်။နောက်တစ်ချက်ကတော့ဘဏ္ဍာငွေအရာသုံးဆိုင်ရာဥပဒေနဲ့ဘဏ္ဍာရေးဆိုင်ရာစီမင်းစည်းကမ်းလုံထုံးလုံနည်းတွေနဲ့ကိုက်ညီခြင်းမရှိတဲ့ငွေစင်းကောင်းစင်တွေဖွင့်ပြီးတော့ရန်ပုံငွေများထားရှိသုံးဆွဲနေတဲ့ဌာနတွေရှိပါတယ်။ဒီအရာတွေဟာဥပဒေကြောင်းရလဲဥပဒေနဲ့မညီညွတ်တဲ့အတွက်ကြောင့်မလို့ဒီလိုစင်းနေဖွင့်လက်ထားရှိသုံးဆွဲနေတာတွေကိုစီစစ်တွေ့ရှိရင်အေးအေးယူဆောင်ရွက်သွားဖို့လိုအပ်ကြောင်းကိုလည်းတင်ပြလိုပါတယ
်ဒီနှစ်ဘတ်ဂျက်သုံးဆွဲမှုကိုပြန်လည်ပြင်ဆင်ဖို့တင်ပြလာတဲ့ဥပဒေချမ်းအပေါ်လွှတ်တော်ကိုယ်စားလှယ်တွေထပ်မံဆွေးနွေးအောင်ပါပါပြီးမှသာအတည်ပြုမှာဖြစ်ပါတယ်မနေ့ကတော့လွှတ်တော်ရဲ့ပြည်သူ့ငွေစင်ပူးပေါင်းကော်မတီနဲ့ဥပဒေချမ်းကော်မတီတို့ကဒီသုံးဆွဲမဲ့ဘတ်ဂျက်ပေါ်ထောက်ပြဝေဖန်မှုတွေလုပ်ခဲ့တာပါပြီးခဲ့တဲ့အစိုးရလက်ထက်မှာဒီဘတ်ဂျက်ခွဲဝေမှုအပေါ်တော်တော်လေးဝေဖန်မှုတွေရှိခဲ့ပါတယ်လက်ရှိဒီနှစ်မှာတော့ဘတ်ဂျက်လုံငွေ7,400,000,000ကျော်ပေါ်နေပါတယ်ဘတ်ဂျက်လုံငွေအပြာဆုံးနှစ်ကတော့2015-2016ဘဏ္ဍာနှစ်ပဲဖြစ်တယ်လို့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကထုတ်ဖော်ပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ
ရန်ကုန်နဲ့အေရော်ရီတိုင်းတွင်းမှာမိုးတိထံပြီးမိုးရွာသွန်းမှုကြောင့်မြို့နယ်တချို့မှာရေကြီးပြီးတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်နေတဲ့အကြောင်းကိုညံဝင်းအောင်ကစုံစမ်းတင်ပြမှာပါ။အ
ေရော်ရီမြစ်အောက်ပိုင်းဒေသတစ်လျှောက်လုံးရေကြီးခဲ့တာမှာအေရော်ရီတိုင်းဇလွန်နဲ့ဟင်္ဒရာမြို့နယ်တွေမှာရေအနှဲငယ်ပြန်ကျသွားပြီးဆိုပေမဲ့မြစ်အောက်ပိုင်းမြို့တွေဖြစ်တဲ့အတုတ်တာပေါင်းနဲ့ကန်ကြီးတောင်မြို့နယ်တွေမှာရေကြီးနေပြီးနေအိမ်တချို့ရေမြုပ်နေတာပါ။အတုတ်မြို့နယ်ကကားလမ်းမတွေမှာအနည်းဆုံး၄ဗီလောက်ရေမြုပ်နေပြီးမြို့ပတ်ဝန်းကျင်တဝိုက်ရွာတွေမှာနေအိမ်တွေရေမြုပ်နေပြီလို့ကုညီကစေအေးလုပ်နေတဲ့အတုတ်မြို့ကကိုတူးပေါက်ကပြောပါတယ်။
ကျွန်တော်အေးဆိုလို့ရှိရင်အတုတ်ကမြို့နယ်ကောင်တက်တဲ့အခုဆိုအိမ်လက်စီဝင်သွားပြီ။တခါပါအိမ်လက်မရဘူး။ကားလမ်းမကြီးပေါ်မှာဆိုလို့ရှိရင်၄ဗီကျော်ဖြစ်သွား။အနေပါလို့အိမ်ငယ်မျိုးခေါင်းတွေပဲရှိရော်လေ။ကလေးစကနေရောဒီက6ခုလောက်ဖြစ်သွားကျွန်တော်တို့အတုတ်ပိုင်းဆိုရင်စိတ်သာအောင်ရင်ခန်းကျောင်းတို့ဆက်ဆောင်ကြီးဆက်သွားအဲ့လိုဂျွာကြီးရတော့ခေါင်းမြုပ်တဲ့သူမျိုးဒါပေမဲ့ဒီလူယူဇလောထိုးတယ်ဇလောကအခုပြန်ကျသွားပြီကြီးကသူတို့ရဲ့ကျတယ်ကျွန်တော်တို့အတုတ်ကကြီးပြန်တက်မကျဘူးမကျဘူ
းအတုတ်မြုပ်ကန်တွေကတနိုင်တစ်ပိုင်းကူညီကယ်ဆယ်ရေးတွေလုပ်နေပေမဲ့မနှစ်တုံးကလို့ကူညီကယ်ဆယ်ရေးအဖွဲ့တွေရောက်မလာဘူးလို့ကိုတူးပေါက်ကပြောပါတယ်
ကိုရပေါ်ရကောဒီမှာကဲရစ်ကမ်းရှိတယ်။ကျမကြီးကလူတွေလာပြီးအဲ့မှာနေပြီးတယ်။ဟိုဟာတူနာတူ next mile ပေါ့။ဘာဖွားလို့ပေါ့။ next mile နေပြီးတယ်။ကျွန်တော်ကူညီကလေးပေါ်ရသမင်းလုပ်ချင်တယ်သမင်းလုပ်လိုက်ဝေတယ်။ဆန်လေးလိုက်ဝေတယ်။သူကဟိုဟာလေးပြီးတော့မီးပါညာဟိုဟာဖြစ်တော့ဆန်လို့ပေါင်မုံလို့အတင်စားနိုင်တဲ့ဟာတွေပေါ့။ဒါတော့ဆိုအဝိထေကိစ္စတော့မလာဘူး။မနစ်ကလောက်တော့ကူညီကလေးမလာတော့ဘူး။မနစ်ကတော့ကားရအောင်ချက်တောက်ပြီးကူညီကလေးဒါကဒီနှစ်ကကူညီကလေးလုံးဝမရှိဘူး။
ရန်ကုန်တိုင်းတိုက်ကြီးမြို့နယ်မှာတော့ဥတို့အပြောက်ဂါလန်ရေမြုပ်ပြီးတရားတစင်ကျိုးသွားလို့လမ်းမဆက်သွယ်ရေးပြတ်တောက်နေတယ်လို့ကုညီကယ်ဆယ်ရေးသွားဖို့ပြင်နေတဲ့မန်မိုးသူစာကပြောပါတယ
်အထက်ကိုသွားနိုင်တာကတော့အဲ့ဂါလန်တစ်ခုပဲရှိရအခုပြတ်ကျသွားတဲ့တရားလीပန်းတော်ရွာနာမှာပေါ့နော်ပြတ်ကျသွားတာတရားပြတ်ပါသွားတဲ့အတွက်ကိုအခုကအထက်ကိုလုံးဝကိုသွားလို့မရတော့ဘူးဂါလန်ကြီးကအထက်ကလည်းဒီဘက်ကိုလာလို့မရဘူးကဟိုကုန်းလမ်းဆက်သွယ်ရေးအနေနဲ့လုံးဝပြတ်သွားပြီဆက်လီနေပဲသွားလို့ရတော့မယ
်အပြောင်းမြုပ်နယ်တစ်ခုထဲမှာတင်ရေဘေးဒုက္ခတွေ3000ကျော်ရှိနေပြီးကေဇေးကြီးစခန်း6ခုဖွင့်ထားပေမဲ့အကူအညီတွေအလုံးလောက်မရသေးဘူးလို့မန်မိုးသူစာကပြောပါတယ
်အချောင်းနီနာပတ်ဝန်းကျင်မှာချောင်းကြီးတို့ဂရုံးဘိတ်တို့နောက်ပြီးတော့တာရဝေါ်တို့အဲ့လိုမျိုးရွာတွေရှိရပေါ့နော်ဒါတွေလည်းရွာကြီးတွေပဲပေါ့ရွာတွေအကုန်လုံးကရေမြုပ်နေပြီမြုပ်နေတဲ့မြတ်ဒီဒီဒုက္ခတွေအလုံးကအချောက်မှာရှိရဲသက်ဆောင်တို့ဖုံကြီးချောင်းတို့အဲ့မှာအကုန်လုံးကိုဘယ်လိုပြောမလဲဒုက္ခတွေစကန်းနေနေရှစ်ခုဖွင့်တာပါဗောနော်အခုကဲစီစကန်းကိုရောက်တာက1817ယောက်ရောက်တယ်ဒါပေမဲ့အခုမှာတကယ်ရေဒီဒုက္ခတွေက3000ကျော်ရှိနေတယ်ရှစ်ခုဖွင့်တာရဲ့နေရာမှာထားထားတယ်ဒါပေမဲ့အခုသူတို့ကိုကဲစီအနေနဲ့ဆန်းနေခါပို့ဖို့ပါဘူးဗောနော်အဲ့လိုမျိုးကြတော့အတွားလာနေနဲ့ခက်ခဲအခက်ခဲရှိနေရယ်စိုးရင်နေတာကတော့အဓိကကတော့အိုးစားရတော့ရတဲ့စေးဝါပဲအဓိကကတော့သူအပ်တယ်
နောက်နှစ်ရက်အတွက်မိုးလီဝသခံမှန်းချက်အရပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမိုးပိုများပြီးမြမကန်ယူတန်းတလျှောက်ကမ်းလွန်ပင်လယ်ပြင်မှာတခါတည်းံမိုးသက်လေပြင်းကြားရောက်ကနိုင်ကြည့်နိုင်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်ဖမ်းဖောင်ဒေးရှင်းကနေပြီးတော့လူထုအကျိုးပြုနေတဲ့လူငယ်ကောင်းဆောင်တွေကိုနှစ်ဆင်ရွေးချယ်ပြီးပရိုမန်ရှာစုချင်းမြင့်ပေးနေတဲ့အထက်မှာ2015ခုနှစ်အတွက်ကရင်လူငယ်ကောင်းဆောင်ဆရှိုင်းကိုချင်းမြင့်ခဲ့ပါတယ်ဒီအကြောင်းပြေဆုံးကိုမဲ့ဤတန့်စင်ကဆက်ပြီးပြောပြမှာပ
ါဆရှိုင်းဟာဖမ်းအလူငယ်ကွင်းရအဖွဲ့ကိုပူးပေါင်းထူထောင်ခဲ့တဲ့သူလည်းဖြစ်ပြီးတော့လူမှုရေးနဲ့ပညာရေးဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေအပြင်လူငယ်တွေလုပ်ငန်းခွင်အခွင့်အလမ်းတွေပိုရစေဖို့ကြိုးပမ်းပေးနေသူလည်းဖြစ်ပါတယ်ဆရှိုင်းရဲ့လှုပ်ဆောင်မှုကြောင့်ကရင်လူငယ်အချို့ဟာလည်းပညာဆက်သင်ဖို့ပညာသင်စုတွေရလာကြတာပါဒေတာအတွင်းလူမှုအတိုင်းဝိုင်းတွေနဲ့လက်တွဲပြီးဒေတာကန်တွေရဲ့အချို့ကိုရှေးရှုရဲ့လုပ်ရက်တွေလှုပ်ဆောင်တဲ့စံပြလူငယ်ကောင်းဆောင်ဖြစ်ရမယ်ဆိုတဲ့စံတတ်မှတ်ချက်နဲ့ပြည့်စုံတဲ့သူတွေရဲ့အမည်စီရင်တင်သွင်းလာတဲ့တဲကနေရွေးချယ်စုပေးတာလို့ဖန်ဖောင်ဒေးရှင်းကနန့်ဆိုရဖန်ကခုလို့ပြောပြပါဗျ
ဒီနေ့ကဆရှိုင်းကဒီစုပေါ်ရပါတယ်ကျမတို့အဓိကရွေးတဲ့အချက်လေပေါ့နော်အဓိကတော့သူကတော့အခုဖန်အံမှာပေါ့နော်လူငယ်ကောင်းဆောင်တယောက်ဖြစ်တဲ့ပြီးတော့သူကသူ့ရဲ့အမျိုးသားအတွက်ပေါ့နော်ဒီအနည်းနာခံပြီးတော့အများအတွက်အောင်မြင်စွာသူလှုပ်ဆောင်နိုင်တဲ့ရည်ချင်းတွေရှိတဲ့ပြီးတော့သူမှလည်းဒီအခြားလူငယ်တွေအတွက်ပေါ့နော်စာနမူနာဖြစ်ပြီးတော့အတူယူလောက်တဲ့လူငယ်ကောင်းဆောင်ဖြစ်တဲ့ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေကကျမတို့အနေနဲ့ပေါ့နော်အစီအမပြုတဲ့ ပြီးတော့နောက်တစ်ခါသူရဲ့လှုပ်ရှားမှုတွေပေါ့နော်ထောက်ပံ့နိုင်ဖို့အတွက်ကျမတို့ American dollar နဲ့ထောင်ကိုလည်းကျမတို့အဖွဲ့အစည်းကနေချိမြင့်တာလည်းရှိပါတယ်
ဒီဘရိုမန်ရှာစုရတဲ့လူအနေနဲ့အတိမတ်ပြမှတ်တမ်းအပြင်သူ့ရဲ့ဒေတာတွင်လူမှုအတိုင်းအဝိုင်းဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေဆက်လုပ်နိုင်မှုအတွက်ထောက်ပံ့ငွေအဖြစ်ဒေါ်လာ2000ကိုလည်းချိမြင့်ခံရတာဖြစ်ပါတယ်။ကရင်မျိုးသားစည်းရုံး KNU ရဲ့အထွေထွေတင်မှုလည်းဖြစ်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB ရဲ့ခေါင်းဆောင်တဦးလည်းဖြစ်ခဲ့တဲ့ဘရိုမန်ရှာလာဖန်ဟာ2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာလုံခြံခံရပြီးသေဆုံးသွားခဲ့တာပါ။သူရဲ့တာသမီမောင်နှမ၄ယောက်တို့ကစုံသွားတဲ့မိဘနှစ်ပါးကိုဂုံပြူတဲ့အနေနဲ့သူတို့ရှိစဉ်တည်းကလှုပ်ဆောင်ခဲ့တဲ့လူမျိုးရေးလူခွင့်ရေးကိစ္စတွေကိုဆက်ပြီးတော့လှုပ်ချင်တဲ့အတွက်ဖန်ဖောင်ဒေးရှင်းလို့ဖွဲ့စည်းပြီးကရင်လူမျိုးရေးကိစ္စတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။ဘရိုမန်ရှာစုကိုချီးမြှင့်ပေးနေခဲ့တာအခုဆိုရှင်းနေရှိပါပြီ။ဖန်ဖောင်ဒေးရှင်းကကရင်တိုင်းရင်းသားတွေရဲ့စည်ရဲမှုရောချရေးပညာရေးလူခွင့်ရေးရပိုင်ခွင့်နဲ့ယဉ်ကျေးမှုထိန်းသိမ်းရေးတို့ကိုထောက်ပံ့လှုပ်ဆောင်နေကြတာဖြစ်ပါတယ်။
မဲအီတန်စင်ပါရှင်အခုဆက်လက်ပြီးတော့ဒီဒီမိုကရက်တစ်ပါတီသမရလောင်းဟယ်လရီကလင်တန်ရဲ့မဲဆွယ်စည်းရုံးရေးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက်အရုပန်ဒီသတင်းပေးပို့ထားတာကိုဒေါခင်ဆောဝင်းကဆက်ပြီးတော့ပြောပြမှာပါရှင
်အယိုးနယ်သွားတွေကျွက်သွားတွေကျန်းမာတန်ဆွမ်းဖို့အတွက်ကယ်လ်ဆီယမ်ထုံးတဲ့နဲ့ဖော့စဖိတ်မီးစုံဓာတ်တွေရရှိရေးမှာဗိုက်တာမင် D ကတိတ်ကိုအရေးပါပါတယ်ဗိုက်တာမင် D ကိုနေရောင်ခြည်အဆီများတဲ့ငါအုန်းနဲ့နို့ထွက်စားစရာတွေကနေရရှိနိုင်တယ်လို့တခါတလေမနစ်စာအဖြစ်စားသုံးတဲ့ cereals လို့ခေါ်တဲ့နှံစားပင်အစီလေးတွေမှလည်းပါဝင်ပါတယ်။ဗြိတိန်နိုင်ငံကျန်းမာရေးဌာနကထုတ်ပြန်တဲ့ vitamin D အဟာရဓာတ်နဲ့ပတ်သက်တဲ့အစီရင်ခံစာရေးသားပြုစုသူပါမောက်ခ Hillary Powers ကအစိုးရအနေနဲ့အစားအသောက်တွေမှာ vitamin D ဓာတ်ပြည့်စွက်ပေးဖို့စဉ်းစားသင့်တယ်လို့အခုလိုအကြံပြုလိုက်ပါတယ်
။ It's a case that has to be considered and again it will
ကျန်းမာရေးဌာနတာဝန်ခံတွေအနေနဲ့အစားအသောက်တွေမှာဗိုက်တာမင် D ဓာတ်ပိုပြီးဖြည့်ဆည်းပေးဖို့အတွက်ကောင်းကျိုးဆိုးကျိုးတွေကိုမျှတအောင်ညှိနှိုင်းပြီးစဉ်းစားပေးဖို့လိုပါတယ်။အစားအသောက်တွေကိုဗိုက်တာမင်ဓာတ်တွေအလုံးဖြည့်ဆွတ်ပေးဖို့မဆိုးလိုပါဘူး။အသီးဖျော်ရည်တွေ၊ထော့ပတ်တဲ့ဒိန်ခဲတွေ၊စီရီယယ်နှံစားပင်အစေ့တွေမှာဗိုက်တာမင် D ဓာတ်ပိုပြီးဖြည့်ဆွတ်ပေးဖို့ဖြစ်ပါတယ်
။ဗိုက်တာမင် D ကိုနေရောင်ခြည်စွမ်းရည်ကနေလည်းရရှိနိုင်ပါတယ်။နေရောင်ခြည်ကလူရဲ့အရေပြားကနေတဆင့်ဖြတ်သန်းတဲ့အခါမှာဗိုက်တာမင် D ဓာတ်ထွက်ပေါ်လာပြီးခန္ဓာကိုယ်အတွက်လိုအပ်တဲ့နေရာတွေကိုဖြည့်ဆည်းပေးတဲ့သဘာဝရှိပါတယ်။ဒါကြောင့်အထူးသဖြင့်ကမ္ဘာရဲ့အီကွေတာမြောက်ပိုင်းမှာနေထိုင်သူတွေအနေနဲ့နေရောင်ခြည်အလုံးလောက်ရရှိဖို့အရေးကြီးပါတယ်။မိခင်တဦးဖြစ်တဲ့ Leslie Weldon ဟာသူ့မိသားတစုလုံးဗိုက်တာမင် D ဓာတ်အပြည့်အဝရဖို့ဂရုတစိုက်အားပေးနေသူဖြစ်ပါတယ်။ဗိုက်တာမင် D ကိုဆေးပြားရနေမဟုတ်ပဲအရင်အနေနဲ့ဖြန်းတဲ့ spray နဲ့လည်းထုတ်လုပ်တာရှိပါတယ်တဲ့
။ I have this vitamin D spray that I take.
ကျွန်တော်မိသားစုကတော့ vitamin D ဓာတ်အာဟာရအရေး spray ကိုစောင်းပေါက်မှာရောစောင်းတွင်းမှာပါစောင်းထားကြရဲ့လေ။ဒီဆေးရည်ကိုရှာပေါ်မှာဖြန်းလိုက်ရုံပါပဲ။
အိမ်တွင်းအောင်တဲ့သူတွေအသားမဲတဲ့သူတွေနောက်အသားညိုတဲ့သူတွေဟာအသားဖြူတဲ့သူတွေထက်ဗိုက်တာမင် D ဓာတ်ပိုပြီးလိုအပ်တယ်လို့သုတေသီတွေကဆိုပါတယ်ဗိုက်တာမင် D ဓာတ်ချွတ်တဲ့အတွက်ကလေးတွေမှာအယိုးပြော်ရောဂါဖြစ်တတ်ပါတယ်ဗစ်တိုရီးယားခေတ်အင်္ဂလန်နိုင်ငံမှာကလေးတွေဗိုက်တာမင် D ဓာတ်ချွတ်ရင်းတဲ့အတွက်ချီခွင်းနာခါးကုန်းနာတွေဆူဆူဝါဝါဖြစ်ခဲ့မှုပါတယ်1950ပြည့်နှစ်တွေအတွင်းမှာတော့ကလေးတွေကိုငါးကြီးစီတိုက်ကျွေးတဲ့အစီအစဉ်ကိုအကျယ်တဝင့်စီမံချက်ချဆောင်ရွက်ခဲ့တာကြောင့်အယိုးပြော်ရောဂါပပျောက်ခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့အနှစ်20 1995ခုနှစ်ကနေ2011ခုနှစ်အတွင်းအယိုးပြော်ယောဂါနဲ့ဆေးရုံတင်ကုသရတဲ့ကလေးပေါင်း183ယောက်ရှိခဲ့တယ်လို့ဗြိတိန်ကျန်းမာရေးဌာနကမှတ်တမ်းတင်ထားပါတယ်ရှင်
။ဒါကတော့ဗိုက်တာမင် D နဲ့ပတ်သက်လို့ဒေါခင်ဆိုးဝင်းကနေပြီးတော့ပြောပြသွားတာပါ။ဆော့ဆော့ကဒီမိုကရက်တစ်ပါတီသမ္မတလောင်းဟယ်လရီကလင်တန်နဲ့ပတ်သက်လို့ပြောပြမယ်ဆိုတဲ့သတင်းနေရာမှာအခုလို့ဗိုက်တာမင် D နဲ့ပတ်သက်ပြီးတော့တင်ပြခဲ့တာပါ။ကျမတို့ဒီVOA သောရရှင်တွေကိုကျမတို့တောင်းပန်ပါတယ်ရှင်။နောက်ပိုင်းမှာလည်းအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့နနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုပထမဦးဆုံးအနေနဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားတင်ပြချက်တွေကိုမူရင်းအပေါ်မပြတ်မနန္ဒချမ်းကကောက်နှုတ်တင်ပြမှာပါရှင်
အရင်ဆုံးတင်ပြပေးမှာကတော့လူမှုဆန္ဒခံယူပွဲနှစ်ခုရဲ့ဇလန်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်စူပါလက်ခန်ဂျီနာခွန်ဒီကထိုင်းနိုင်ငံမှာဖွဲ့စည်းပုံမူကြမ်းကိုလူမှုဆန္ဒခံယူရမှာ60ရာခိုင်နှုန်းကျော်ကထောက်ခံခဲ့ပြီးတော့58ရာခိုင်နှုန်းကလည်းဝန်ကြီးချုပ်တစ်တူကိုရွေးချယ်ရမယ်အထက်လွှတ်တော်ကိုလက်ခံခဲ့တာကြောင့်တရားဝင်ဖြစ်သွားပြီလို့စစ်အစိုးရကကြပြကြရပြောဆိုခဲ့တာဟာအံ့ဩစရာမဟုတ်တဲ့အကြောင်းနဲ့အစချီထားတဲ့ဆောင်းပါကို The Nation သတင်းစာမှာဖတ်လိုက်ရပါတယ်ဒီလိုတရားဝင်ဖြစ်အောင်ပြည်တွင်းမှာလှုပ်လို့ရကောင်းရနိုင်ပေမဲ့နိုင်ငံတကာအမြင်မှာတော့မြန်မာနိုင်ငံက2008ခုနှစ်ဆန္ဒခံယူပွဲထက်တော်ပုံမှာမဟုတ်ပါဘူး။ထိုင်းရောမြန်မာပါစစ်တပ်ရဲ့ကြောတောင်နောက်ခံနဲ့ရေးဆွဲထားတဲ့အခြေခံဥပဒေတွေကိုတရားဝင်ဖြစ်အောင်လုပ်ခဲ့ကြတာပါ။ထိုင်းဝန်ကြီးချုပ်ဟောင်းသက်ဆင်ရှင်နဝတ်အစိုးရကိုစစ်တပ်ကဖျောက်ချခဲ့ပြီးတော့နောက်တစ်နှစ် 2009 ခုနှစ်ကဆန္ဒခံယူပွဲမှာထောက်ခံမှုက 51.8 ရာခိုင်နှုန်းရှိခဲ့ပေမဲ့ကန့်ကွက်သူကလည်း 42.19 ရာခိုင်နှုန်းထိရှိခဲ့တာကိုဆောင်းပါရှင်ကထောက်ပြထားပါတယ်။မြန်မာအစိုးရကလည်းထိုင်းနိုင်ငံခြေအားနင်းပြီးတော့နောက်တစ်နှစ်မှာပဲနာဂစ်ဆိုင်ကလုန်းမုန်တိုင်းကြောင့်လူတွေအတိဒုက္ခရောက်နေချိန်မှာဆန္ဒခံယူပွဲလုပ်ခဲ့ပြီးတော့ 62.4 ရာခိုင်နှုန်းကထောက်ခံခဲ့တယ်လို့ကြေညာခဲ့တာပါ။ဒါပြင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လွတ်လပ်တဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကိုခွင့်မပြုခဲ့တာ2010မှာစစ်အစိုးရကရွေးကောက်ပွဲလုပ်ပြီးတော့ပြည်ခိုင်ပြောပါတီအနိုင်ရခဲ့တာဗိုလ်ချုပ်ကြီးသိန်းစိန်ကယူနီဖောင်းချွတ်ပြီးတမရဖြစ်လာတာတွေကိုလည်းဖော်ပြထားပါတယ်။လက်ရှိနိုင်ငံသားရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်ကတော့ရွေးကောက်ပွဲအနိုင်ရဖို့၅နှစ်လောက်စောင့်ဆိုင်းခဲ့ရပေမဲ့လို့တမရဖြစ်ခွင့်ကိုဖွဲ့စည်းပုံအရကန့်သတ်ထားခံရဆဲဖြစ်ပါတယ်။လက်ရှိမှာတော့တိုင်းပြည်ကို NLD အစိုးရကဥဆောင်နေတယ်ဆိုပေမဲ့စစ်တပ်ကအာဏာအပြည့်အဝဆုပ်ကိုင်ထားဆဲဖြစ်ပြီးတော့လိုအပ်ရင်အာဏာသိမ်းခွင့်ရရှိထားပါတယ်။အခုတော့ထိုင်းစစ်တပ်ကမြန်မာစစ်တပ်အတိုင်းပြန်လိုက်လှုပ်ဆောင်နေရပြီလို့ဆောင်းပါရှင်ကဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကထိုင်းလူမှုဆန္ဒခံယူပွဲဟာ2008မြန်မာလူမှုဆန္ဒခံယူပွဲနဲ့အတော်လေးတူတာတွေ့ရပြီးတော့ကံကောင်းတာကတော့မြန်မာနိုင်ငံမှာလို့သဘာဝဘေးအန္တရာယ်တော့မရှိခဲ့ဘူးလို့ဆိုထားပါတယ်။အဆုံးမှာတော့ရွေးကောက်ပွဲကျင်းပပြီးရင်တက်လာမယ့်အစိုးရအနေနဲ့တိုင်းပြည်ကိုဥဆောင်ဝင်ရမှာဖြစ်ပေမဲ့ NLD လိုမျိုးထိုင်းနိုင်ငံမှာရှိတဲ့ဒီမိုကရေစီလိုလားသူတွေအနေနဲ့ကတော့အစိုးရအုပ်ချုပ်မှုမှာစစ်စစ်မှန်မှန်ပါဝင်ခွင့်ရဖို့အတွက်အချိန်အတိုင်းအတာတစ်ခုထိစ조사ဖို့လိုနိုင်တယ်ဆိုတာနဲ့ညီကုန်းချုပ်ထားပါတယ်ရှင်။တခါ IS အစွန်းရောက်အဖွဲ့ကချင်းချောက်ထားပေမဲ့ဒေါအောင်ဆန်းစုကြည်တရုတ်ပြည်သွားမယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင်ရော်ဂျာဒီဆီယာတို့ကရီဘာဒါအွန်လိုင်းသတင်းမှာရေးသားထားပါတယ်။ဩဂတ်လ18ရက်နေ့မှာ၄ရက်ကြာသွားရောက်မယ်တရုတ်ပြည်ခီးစဉ်တွင်ဒေါအောင်ဆန်းစုကြည်ကိုနိုင်ငံအကြီးအကဲတဦးဖြစ်တဲ့တရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီကေအန်းတို့ကစုဆုံမှာဖြစ်ပြီးတော့ဒုတိယအချိန်သွားရောက်မဲ့ဒီခီးစဉ်ဟာမြန်မာအစိုးရတဲ့လက်ထက်နှစ်နိုင်ငံဆက်ဆံရေးကိုပိုပြီးခိုင်မာစေလိုတဲ့သဘောရှိပုံရတယ်လို့အကြက်ခတ်တွေကသုံးသပ်နေကြတာပါ။ဒါအပြင်မြန်မာအစိုးရတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့မျိုးစုံပါဝင်မဲ့27ရာစုပင်လုံညီလာခံကြီးမစတင်ခင်နှစ်ပတ်အလိုလောက်မှာပဲဒေါအောင်ဆန်းစုကြည်ကတရုတ်ပြည်ကိုသွားရောက်မှာဖြစ်တဲ့အတွက်သူအနေနဲ့ဆယ်စုနှစ်ပေါင်းများစွာနိုင်ငံတွင်းမှာဖြစ်နေတဲ့တိုင်းရင်းသားပြဿနာတွေဖြစ်ရှင်းတဲ့နေရာမှာတရုတ်ရဲ့ထောက်ခံမှုရဖို့မျှော်လင့်ထားတယ်လို့ဆောင်းပါရှင်ကဆိုပါတယ်။တစ်ချိန်တည်းမှာပဲ IS အစိုးရအဖွဲ့ကလည်းချင်းချောက်ထားတာကြောင့်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အတွက်လုံခြုံရေးကိုတင်းကျပ်ထားမှာဖြစ်တယ်လို့လည်းဆောင်းပါမှာဖော်ပြထားပါတယ်ရှင်
။အခုဆက်လက်ပြီးတော့ American 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့ direct delivery ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက် delivery ကတော့ခုခုနဲ့အဆက်ပြတ်နေတာ တခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ If you want to get a good job these days you can't be out of touch with the latest technology
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒေဗေရပါတယ်
If you want to get a good job these days, you can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဆက်လက်ပြီးတော့ဒလလတန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရမှာပါစင်ကာပူနိုင်ငံမှာချင်းတိုင်းရင်းသူအိမ်အကူအမျိုးသမီးငယ်တဦးပြီးခဲ့တဲ့သတင်းပတ်ထဲအသက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးတော့အိမ်ရှင်ဖြစ်သူနဲ့သူ့သမီးတို့ကိုလူသတ်မှုနဲ့အရေးယူစုံစမ်းနေပါတယ်စင်ကာပူမှာမြန်မာအိမ်အကူအမျိုးသမီးပေါင်းတောင်းနဲ့ချီရှိနေတာမို့စင်ကာပူမှာရှိတဲ့မြန်မာအိမ်အကူတွေရဲ့အရေးနဲ့ပတ်သက်ပြီးတော့ home လို့အတိုးောက်ခေါ်တဲ့ပြောင်းရွှေ့အခြေချနေထိုင်သူများစီးပွားရေးဆိုင်ရာလူခွင့်ရေးအကျိုးတော်ဆောင်အဖွဲ့အပြင် Helping Hand Migrant Workers ဖွဲ့တို့မှစေနာဝန်တန်းတာဝန်ယူဆောင်ရွက်ပေးနေတဲ့ဦးတင်မောင်ဝင်းကိုဒေါ်လလတန်းကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ပြထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
a 37-year-old man whose wife and mother-in-law were charged last month with the murder of the family's maid was in court today to face charges of assault and withholding evidence kevin chelvam has also
been suspended ingu myo tamit u ko tat phyat mu ne meima ne yokkhama ru swet che tin khan tha ya tu atet 38 ywe amyo twa tu u ko ဒီကနေ့ရုံးထုတ်ခဲ့ပြီးသူ့ကိုကိုတိလက်ရောက်စော်ကားမှုအပြင်တက်တေအထောက်ထားထိန်ချမ်းမှုနဲ့ဆွဲချက်တင်လိုက်ပါတယ်။ Kevin Chelvin ကိုအခုလာရှက်ကစားပြီးရဲတပ်ဖွဲ့ကနေလဲအလုတ်ယာယီထုတ်ခဲ့ပါတယ်။စင်ကာပူရဲအနေနဲ့စံပြဖြစ်ရမယ့်အပြင်ဂုံတိတ်ခါစီကန်းကိုလည်းထိမ့်သိမ်းရမှာဖြစ်တဲ့အတွက်အပြစ်ကျူးလွန်သူကိုဥပဒေအရရည်ရွယ်သွားမှာဖြစ်ပါတယ်လို့ Singapore Channel News Asia ရုတ်တံလွှင့်ကအဂူလာစတီရဲ့ကြာတာပရိနိကခုလိုကြီးညာသွားခဲ့တာပါဇူလိုင်လ26ရက်မနေ့7နိုင်လောက်မှာရဲကိုအကြောင်းကြားလို့ဘေရှားစတလန်ကိုထတ်ရှိတိုက်ခန်းကိုရဲရောက်လာရမှာမြန်မာနိုင်ငံကချင်းတိုင်းရင်းသူအသက်24နှစ်အရွယ်ပြုံကုံတောင်းအသက်မရှိတော့တာကိုတွေ့ခဲ့ရပြီးလူတက်မှုနဲ့အင်ရှင်မျိုးသမီးဂါရာတီရီမူဂါယာနဲ့သူ့မိခင်ပရမန်နာရီနာဆာမီတို့ကိုရဲကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အင်ရှင်အမျိုးသမီးရဲ့ခင်မွန်းရဲအမှုတန်းကေဗင်ချယ်ဗန်ကိုရဲကဆွဲချက်၄ခုနဲ့တင်ထားပါတယ်
။ Now together with his mother-in-law Chelvin had allegedly removed a CCTV camera outside their flat. He's also accused of lying to police.
Chelvin ဟာသူ့ရဲ့ကမှဖြစ်သူနဲ့ပူးပေါင်းပြီးသူတို့တိုက်ခန်းအပြင်ဘက်မှာတပ်ထားတဲ့ CCTV camera ကိုဖျောက်ပစ်ခဲ့ပြီးအဖြစ်မှန်ကိုဖုံးကွယ်ဖို့စူးစမ်းခဲ့တယ်လို့ဆွဆွဲချင်းခံထားရပါတယ်။ဒီ CCTV ကင်မရာကိုလွန်ခဲ့တဲ့6လကဖျောက်ပစ်ခဲ့တာဖြစ်တယ်လို့လည်းသူကရဲကိုလိမ်နယ်ထွက်ဆိုခဲ့ပါတယ်။ဒါအပြင်ချင်းအမျိုးသမီးလေးမသေးဆုံးမီရဲ့အနေငယ်လူကလည်းဒီအမျိုးသမီးလေးကိုကိုတိလက်ရောက်စော်ကားခဲ့တဲ့အတွက်လဲဆွဲချက်တင်ခံထားရပါတယ်လို့ Channel News Asia သတင်းမှကြေညာသွားခဲ့တာဖြစ်ပါတယ်။လူသားမှုနဲ့ဆွဆွဲခံထားရသူအင်ရှင်အမျိုးသမီးနှစ်ဦးကိုဂျာတာပရိနိကရုံးထုတ်ခဲ့ပြီးသူတို့ကိုသတင်းသုံးပတ်ကြာထိမ့်သိမ်းထားစဉ်ချန်ကီးဆေးရုံမှာဆေးယောဂအခြေအနေနဲ့ပတ်သက်လို့စစ်ဆေးခံရမှာဖြစ်ပါတယ်သူတို့နှစ်ဦးကိုလူသားမှုကျူးလွန်ကြောင်းထင်ရှားတွေးရှိရင်တော့တေတံဒါမှမဟုတ်ထောင်နာတသက်ကြာခံရမှာဖြစ်ပါတယ်လို့ Channel News Asia သတင်းမှာဆက်ပြီးတော့လည်းကြေညာသွားခဲ့ပါတယ်ခုနောက်ဆုံးရရှိတဲ့သတင်းတွေရတော့အသက်ခံခဲ့ရသူပြန်ကောင်တုံးရဲ့အကိုဖြစ်သူပေါ့ဆျောင်မောင်ဟာချင်းပြည်နယ်ကနေစင်ကာပူကိုပြေးခဲ့တဲ့သတင်းပတ်ကရောက်ရှိလာခဲ့ပြီးမြမဖြစ်သူရဲ့အလောင်းကိုစင်ကာပူရဲကစစ်ဆေးပစ်စည်းလို့မြမပြည်ကိုပြန်ယူခွင့်ပြုခဲ့တဲ့အတွက်ကြောင့်လေ စင်ကာပူရှိမြန်မာတန်ယုံရဲ့အကူအညီနဲ့မြန်မာဖြစ်သူရဲ့အလောင်းကိုမြန်မာပြည်ကိုဩဂုတ်လ13ရက်စနေနေ့မှာပြန်ယူဆောင်သွားဖို့စီစဉ်ထားတယ်လို့ CDE ကအင်အကူလူ့သမားများဆိုင်ရာဌာနရဲ့ Facebook မှာဖော်ပြထားပါတယ်။ဒါအပြင်တည်ဆုံးသူပျော်ကုန်တောင်းအတွက်ထဲဝင်ကြတဲ့အလှူငွေတွေကိုလည်းချန်ရစ်သူတားငယ်လေးရှေ့ပညာရေးအတွက်ရထားမယ်လို့လေအဲ့ဒီ Facebook မှာပေါ်ပြထားတာတွေ့ရပါတယ်ချင်းပြည်နယ်ကနေအခုလိုစင်ကာပူကိုရောက်ရှိလာတဲ့တားငယ်တူမိခင်ဖြစ်သူချင်းတိုင်းရင်းသူတူအသက်ခံရမှုဟာကြေကွဲစရာလို့ဆိုရမှာပါစင်ကာပူမှာအင်ကူတွေဖြစ်လောက်ကင်နေသူပေါင်း2000လောက်ရှိရမှာအများဆုံးကဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကဖြစ်ပြီးမြန်မာက2000နဲ့3000ကြားရှိတယ်လို့လည်းခန့်မှန်းရပါတယ်ဒါကြောင့်တိုင်းတစ်ပါးမှာသွားရောက်လုက္ကိုင်နေကြတဲ့မြန်မာနိုင်ငံကအမျိုးသမီးငယ်တွေအရေးဘယ်လိုအကာအကွယ်ပေးကြမလဲလို့မေးစရာရှိပါတယ်။2014ခုကစလို့ပြည်ပမှာမြန်မာနိုင်ငံကအိမ်အကူတွေဖြစ်သွားရောက်လုက္ကိုင်မှုကိုပိတ်ပင်ထားခဲ့ရမှာတခြားနီးလန့်တွေနဲ့သွားရောက်လုက္ကိုင်ကြတဲ့အတွေ့လေတရားမဝင်တဲ့အတွေ့အကြောင်းအကာအကွယ်ပေးနိုင်ဖို့ကခက်ခဲနေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာအလို့သမားနဲ့လူဝင်မှုကြီးကြရေးနဲ့လူဦးရေဆိုင်ရာဝန်ကြီးဌာနကအိနီးချင်းနိုင်ငံတွေမှာသွားရောက်လုက္ကိုင်နေကြတဲ့မြန်မာအမျိုးသမီးအိမ်အကူအလို့သမားတွေနဲ့ပတ်သက်လို့တက်ဆိုင်ရာနိုင်ငံတွေရှိတန်ယုံတွေနဲ့အလို့သမားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစည်ရင်းကောက်ယူကပတ်ပုံတင်ကပ်ပြားများထုတ်ပေးမှာဖြစ်တဲ့အကြောင်းကြေညာသွားခဲ့တာတွေ့ရပါတယ်။ဒါကြောင့်ပြည်ပရောက်မြန်မာအမျိုးသမီးအိမ်အကူတွေရဲ့အခက်အခဲတွေကဘာတွေပါလဲ။သူတို့တွေကိုဘယ်လိုအကာအကွယ်ပေးနိုင်မှာလဲဆိုတာကိုစင်ကာပူရှိ Home လို့တူောက်ခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့မှစေနာဝန်ထမ်းကူညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးချိခဲ့ပါတယ
်စင်ကာပူမှာတော့လေအိမ်အကူတွေအဓိကတွေ့ကြုံနေရတဲ့ဒါကဘာလဲဆိုလို့ Verbal Physical Sexual Abuse ပေါ့လေနော်ဒါတော့ဟိုအင်းချင်းဘောမူတည်ပြီးတော့အမျိုးမျိုးရှိတာပေါ့လေမြန်မာနိုင်ငံနဲ့ကလေးမလေးနဲ့ပတ်သက်လို့ရှိရင်ဘာဖြစ်လို့ပြဿနာဖြစ်တာလဲဆိုလို့ရှိရင်အဓိကဒီဘာသာစကားပေါ့ဘာသာစကားနားမလည်တဲ့ဘာရည်နဲ့နံပါတ်1ကဘာလဲဆိုရင်ကျွမ်းကျင်မှုလေမဆိုညောဒီဥပဒေရဆိုလို့ရှိရင် Sunday ဆိုလို့ရှိရင်ကျွန်တော် off ရတယ်အဲ Sunday ကိုမပေးဘူးအဲအဲ့ဒီပြဿနာတွေရတယ်ရှိတယ်ကြာတော့လည်းမလုပ်နိုင်ဘူးပေါ့အမှဆိုရင်သူ့ဥပဒေကသူ့ကိုဒီအိမ်မှာခေါ်ထားတယ်ဆိုလို့ရှိရင်ဒီအိမ်မှာပဲသူတို့လုပ်ရမယ်သူတို့ကသူကသူ့အမေအိမ်မှာခေါ်ရတယ်တရှင်းလိုခိုင်းတာရှိတယ်ဒါဆိုရင်သူကလည်းအိမ်ရှင်ကဈေးဆိုင်ဖွင့်တယ်ဈေးဆိုင်ဖွင့်ဆိုပြီးဒီမှာအိမ်မှာရှင်းနေပြီးခါအလုပ်ဒီဟိုတင်းကလည်းတွားပြီးတော့အလုပ်လုပ်ပြရတယ်ရှိအမှန်တော့တရားမဝင်အဲနောက်တစ်ခုကတော့နှုတ်နဲ့ပေါ့လေရရန်ဆန်ဆန်ပြောတာလေကိုကြီးလက်ရရိုက်တာနှက်တာလေအခါကြလို့ရှိရင်လင်ပိုင်းစော်ကားမှုတွေအဲအဲ့လိုမျိုးတွေသူတို့ကြုံရတယ်လေ
အဲ့လိုမျိုးကြုံရတဲ့ခါမှာအိမ်အခုအလုပ်သမားတွေနေနေပေါ့နော်ဦးတီမဝင်းတို့ကလည်းဒီ helping hands နဲ့ home လို့မှလုပ်နေတယ်ဆိုတဲ့ခါဘယ်လိုအကောင်ဆုံးအကြံပေးချင်ပါလဲ။နောက်သူတို့တွေလူတွေဘယ်လိုအကောင်ဆုံးအကာအကွယ်ပေးနိုင်ပါလဲရှင်။ဒါအပါဝင်ပေါ့နော်။ဟိုဒီတက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရပေါ့နော်။ကျမတို့ဆိုလို့ရှိရင်မြန်မာအစိုးရပေါ့။နောက်တော့မြန်မာတန်ယုံပေါ့
။ဘယ်လိုအကောင်ဆုံးအကူအညီပေးနိုင်မလဲဆိုလို့ရှိရင်မတက်ကပါလဲဆိုလို့ရှိရင်အင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုပ်လုပ်ဖို့အတွက်ကိုအစိုးရလေးပြီးတော့ဥပဒေလေးတစ်ခုတော့ကြရန်ပင်တယ်လို့ကျွန်တော်ဆိုရယ်ပတ်ဆိုလို့ရှင် terms of contract for အဲ့ကျတော့ဘာတွေပါမလဲအလုပ်ချင်ကဘလောက်အဲ့အဲ့လိုမျိုးတွေကိုအစိုးရပြီးတော့ဥပမာဖိလစ်ပီးမှာဆိုလို့ရှင်သူကဘာလဲဆိုရှင်သူက migrant workers and overseas philippines act ဆိုပြီးတော့သူမှရှိတယ်ပြီးရခါကျတော့ဒီ recruitment and employment of overseas workers rules and regulation ဆိုပြီးတော့သူကအဲ့ဒါကြီးရှိတယ်ကျွန်တော်ဒီမှာကျတော့အဲ့လိုမျိုးမရှိဥပမာဆို illegal recruitment တွေပေါ့ခုနကပြောလို့ပွဲစားဆိုပြီးတော့သူကဒီပဲဒီကိုပို့လိုက်ပို့တယ်ဒီက agency နဲ့ဆက်ပြီးတော့ပေါ့မဆိုလို့ရှိရင် agency to agency ဆက်ကနေပြလို့ဥဒိနေပြီးစာတုစာရဟိုတိစာလို့အဲအဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့လောကကြံရတာပို့ပြီးတော့လွယ်တယ်လေတစ်ခုဖြစ်တယ်ဆိုလို့ရှိရင်ဥမာဟိုဘက်ရန်ကုန် agency ကသူဘာလို့ဖြစ်တာဝန်ယူပြရမယ်ဒီဘက်ကလည်းဒါလေးဘာလို့ဖြစ်တာဝန်ယူပြရမယ်ဆိုရဲအဲ့လိုဥဒိလေးတစ်ခုကိုအစိုးရရည်ဆွဲပေးထားလို့ရှိရင်ပြဿနာကနည်းနည်းတော့ညော့သွားမှာပဲအများကြီးမဖြစ်တော့ဘူးပေါ့တခြားနိုင်ငံတွေမှာကြာတော့ဥမာစင်ကာပူမှာဆိုလို့ရှိရင် Philippines Embassy ရှိတယ် Indonesian Embassy ရှိတယ်အဲ့မှာသူတို့မှာဆိုလို့ရှိရင်ဒီ Labor Attachment ရှိတယ်လေအခုကျွန်တော်ဗမာနိုင်ငံကစင်ကာပူတန်ရုံမှာကြားတဲ့အခါကျတော့သူလေဘာအတက်ချီရလို့တသက်မရှိသေးဘူး။ဟိုနေ့မှာတော့ရှိနေပြီပေါ့လေ။ဟိုဘန်ကောက်မှာတော့ကျွန်တော်ရှိမှာမရှိသေးဘူး။ညိုရတယ်မြန်မာနိုင်ငံခိမ့်မှလေးဟာမြန်မာနိုင်ငံကဒီပွဲစားနဲ့သူတို့ဘလို့လို့လို့လောက်ကြလဲတော့မသိဘူး။ သူကဒီလိုလာဖို့အတွက်ဆိုရင်ဟိုကလေပြီးတော့ပေါက်ဆူလုပ်ပေးတယ်ပြီးတော့ဒီကြောက်လာပို့တယ်အဲ့အတွက်သူကဘာပြန်ဆက်ရလဲဆိုလို့ဆိုသူက6လစာသူတို့ပြန်သို့မဟုတ်5လစာသူက9လစာဟိုမှာသူက450ရမယ်ဆိုလို့ရှိရင်9လဆိုတော့3000ကျော်ပေါ့ဟိုကအကုန်လုံးကဘာလို့ဆိုလို့ရှိရင်အင်ရှင်ရနေပြီးတော့သူကပေးရတယ်အဲ့ဒီအကုန်ရစေအကုန်လုံးလေအဲ့တော့အဲ့ခုနကပြောတဲ့ဒီ6လစာအကုန်လုံးယူရတာကျွန်တော်စင်ကူဘက်က9လစာယူသွားပြီလုံးဝနဲ့2နှစ်လောက်ကတည်းကကျွန်တော်စင်ကူကဥပဒေထုတ်ထားတယ်ဘာလဲဆိုလို့ချင်း Sunday off ပေးရမယ်ဆိုတော့တို့တော့ဖိလစ်ပင်းဘာလို့တော့အဲ့တိုင်းဟိုနေရတယ်ကျွန်တော်တို့ဗမာပြည်ကြားတဲ့အခါကျတော့ဘာဖြစ်လဲဆိုလို့ချင်းသူက Sunday off မလုပ်လို့ချင်းပတ်စံပေးရမယ်ဆိုပြီးသူကလုပ်တယ်အဲ့ဒါကိုဒီကကလေပြီးတော့ engine ကပေးရမယ်ဆိုတော့9လောက်ပတ်လုပ်ခိုင်းပြီးတော့ကျွန်တော်450ကျောင်းဘောင်အနည်းဆုံးပဲ900ဆိုတဲ့ဥစ္စာကစာနေတော့ပါပြီးရဲ့ဆိုပုံစံနဲ့လို့ပြီးတော့ဘယ်လိုအလုံးလုံးများတာဒါဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ employment contract မှာအင်းလူတွေရေးထားတယ်ပြန် claim ရတာမသိဘူးဘဝပြတ်ပွဲစားတယ်ပြီးရောအဲအဲ့လိုမျိုးတွေပေါ့လေဟာ agency ဒီကုန်း၌ဗမာဆိုရမှာနော်တရားဝင်တဲ့ agency တွေကခုနကကျွန်တော်ပြောတဲ့ teacher training မပေးတာ right ဘာလို့လဲဆိုတာစာချုပ်ကို teacher ချုပ်မပေးတာတစ်ခုချင်းတာဝန်မယူတာကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ
Bend but never break me, 'cause it only serves to make me more determined to achieve my final goal.
စနေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။အခုဆက်လက်ပြီးတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာတတုတန်ရဇာတအမျိုးအစားများစွာရှိပေမယ့်အားလုံးကိုစီးပွားဖြစ်လို့သတ်မှတ်လို့မရပါဘူးစီးပွားဖြစ်အခြေအနေရှိလို့တူးဖော်မယ်ဆိုရင်လဲတူးဖော်ပြီးနောက်ပိုင်းသုံးမရတဲ့ဒေတာဖြစ်နေမကြမ်းရစ်စေဖို့ကြိုတင်စီမံကိန်းချပြီးစနစ်တကျလုပ်ဖို့လိုတဲ့အကြောင်းဒီတစ်ပတ်မှာပြောပြပါရစေမြန်မာနိုင်ငံကိုတန်ရဇာတပေါ်ကျတဲ့နိုင်ငံလို့အများကတည်ထားကြတာပါဒီထဲကတတုတန်ဇာတမှာဆိုရင်အမျိုးအစားကအများကြီးရှိတယ်လို့မြန်မာဘူမိသိပ္ပံအထွေထွေတွင်းမှုဦးဝေးလွင်ကပြောပါတယ်
။ဘူမိဗေဒသဘောအရတတုတိုက်အကျော၄ကျော်ရှိတယ်လို့သတ်မှတ်ပါတယ်။ပထမတော့အရှိဘက်ကုန်းမြင့်မြင့်ဒီမြန်မာပြည်မြောက်ဖားကချင်းပြည်နယ်အစရှမ်းမြောက်ရှမ်းတောင်ကရင်ကယားမွန်တနင်္သာရီအဲ့လိုမြောက်ဘက်ကနေတောင်ဘက်ကိုဆင်းလိုက်မယ်။အဲ့ဒါအပိုင်းတွေမှာခဲရှိတယ်၊ဇင်းရှိတယ်၊ကောပါရှိနိုင်တယ်ငွေရှိတယ်တင့်တန့်စင်ရှိတယ်ခနောက်စင်းခေါ်တဲ့အန်တီမိုနီရှိတယ်တန်ရှိတယ်။နောက်အဲ့ဒီအနောက်ဘက်ကိုဆင်းလိုက်ရင် Central Belt လို့ခေါ်တဲ့အလယ်ပိုင်းလွင်ပြင်ကြီးပေါ့နော်။ AOD မြစ်ချင်းတွင်းမြစ်စစ်တောင်းမြစ်တကျော် AOD မြစ်ဝကျွန်းပေါ်ဒေသတိမြောက်ကနေတောင်ကိုသွားမယ်ဆိုရင် Porphyry Copper လို့ခေါ်တဲ့ပြန့်ကျဲနေတဲ့ကျေးနေတတ်တူတိုက်နော်ရွှေတွေရှိတယ်ကြောင်ပီးစုတွေရှိတယ်ရေနံနဲ့သဘောတောင်းငွေတွေရှိတယ်ကုန်းတွင်းမှာလည်းရှိတယ်ပင်လယ်ထဲတိဆင်းသွားလို့လည်းရတယ်။နောက်တစ်ခါ Western Range လို့ခေါ်တဲ့အနောက်ဘက်ရိုးမအဲ့ဒီမှာနီကယ်ရယ်ခရိုမိုက်ရယ်ပီဂျီအန်ရယ်ရှိရယ်နောက်ဆုံးရခိုင်ကမ်းမြောင်ဒေသမှာတော့ oil and gas ခေါ်တဲ့ရေနံနဲ့သဘောတောင်ငွေရှိရယ
်အခုလိုအများပြားရှိပေမဲ့အားလုံးကိုစီးပွားဖြစ်တတုတိုက်ဖြစ်နေမသတ်မှတ်နိုင်ပါဘူ
းညာကြီးရှိပေမဲ့စီးပွားဖြစ်ဖြစ်ချင်မှဖြစ်တယ်နည်းနည်းပေမဲ့လည်းစီးပွားဖြစ်ဖြစ်သွားနိုင်တယ်အဲ့ဒါကတော့ကမ္ဘာပေါက်စင်းနဲ့ကမ္ဘာအခြေအနေနဲ့ဤပညာတိုးမြင့်လာဖို့မှူတည်တယ်အခုနည်းနည်းပဲရှိပြီးတော့အခုစီးပွားမဖြစ်ပေမဲ့တစ်ချိန်ကျရင်လည်းစီးပွားဖြစ်သွားနိုင်တယ်အမေဗမာပြည်မှာရေဘူးအပြင်တော့မျိုးစုံရှိတယ်စီးပွားဖြစ်တတုတိုင်နေတယ
်ဆိုတော့အဲ့ဒီမျိုးစုံရှိတဲ့အပိုင်းတွေနဲ့နည်းနည်းပိုင်းခြားပြပါ
ပြောလို့ပေါ့နော် very rich ဆိုတဲ့အပိုင်းမှာကြောက်စိမ့်ရယ်ပရမရယ်နီလာရယ်ထုံးကြောက်ကက very rich ဆိုတဲ့အပိုင်းကိုပြထားပါတယ်ဒုတိယ rich ဆိုရကျွယ်ဝတယ်ပေါ့နော်များများရှိတာ copper ရှိတယ်ခဲရှိတယ်ဇင်းရှိတယ်တင်းတန့်စင်ရှိတယ်ရွှေရှိတယ်ကြောင်ပီးရွှေရှိတယ် bright ရှိတယ်နောက်တစ်ခါ very rich လို့ခေါ်တဲ့အများကြီးတော့မဟုတ်ဘူးကနည်းနည်းလေးရှာနိုင်ဖွင့်နိုင်တယ်ဆိုတဲ့အတိုင်းပေါ့အဲ့ဒါအန်တီမိုနီရှိတယ်ဆေးဘာရှိတယ်နီကယ်ရှိတယ်ဂျင်ဆင်ရှိတယ်အိုင်ရှိတယ်ပူဝါဆိုတာနည်းနည်းလေးပဲရှိတယ်တော်တော်များများကြီးရဲ့ထုတ်လုပ်နိုင်ဖို့အခက်အခဲရှိတယ်ဆိုတဲ့ဟာတွေကတော့ခရိုမိုက်မက်ဂနီဆိုနောက်နောက်တစ်ခါရေဒီယိုအက်တစ်မင်နရယ်တို့ဒိုင်းမွန်းတို့မာကျူရီတို့ဖလိုရိုက်တို့ဘောက်ဆိုက်တို့အီယိုလင်းတို့ဖက်စပါတို့ဒါတွေအားလုံးကတော့ဘိုက်ကာတို့ကနည်းနည်းပဲရှိတယ်တတုဆိုတာမျိုးရတယ်နံပါတ်1ကြောက်မြင့်တာလည်းတတုပဲလက်စင်ဆေးပါအန်တီမိုနီခနောက်စိမ့်စားတာလည်းတတုပဲအင်ဒပ်စထရီရော့ခေါ်တဲ့ဖလိုရိုက်တို့ဖက်စပါတို့ကေယူလင်းတို့ဘရိုက်တီတို့လိုင်းစတုန်းတို့ဟာလည်းတတုတိုက်ဖို့တဲ့လုပ်ငန်းတွေမှာပါပါတယ်နောက်ဆုံးဒက်ကိုရေးရှင်းစတုန်းဒိုင်မင်းရှင်းစတုန်းတွေလုံးမဲ့ဂရနိုက်တို့နိုက်တို့နော်မာဘယ်တို့ဒါလည်းတတုလုပ်ငန်းတွေမှာပါပါတယ်ဆိုတော့အဲ့ဒါတွေအားလုံးကတော့ လုပ်ငန်းအမျိုးအစားနဲ့ဖြစ်တည်တဲ့ပမာဏနဲ့ထုတ်လုပ်မှုစရိတ်နဲ့ကမ္ဘာပေါက်ဈေးတွေပြောင်းလဲမှုပေါ်မှာတည်ပြီးမှအခုလောလောဆယ်စီးပွားဖြစ်မဖြစ်သေးပေမဲ့နောက်10နှစ်15နှစ်ဆိုဖြစ်သွားနိုင်တယ်ဥပမာအဖြစ်ခြေစဉ်တော့လည်းဘယ်တော့တွေ့တာနှစ်ပေါင်း90လောက်တည်းတွေ့တာကြားလာပြီတွက်ချက်တာလည်းကြားလာပြီဒါပေမဲ့တကယ်စီးပွားဖြစ်ကဒီဘက်ပိုင်းကြမှာဖြစ်လာတယ်ထုတ်လုပ်မှုနည်းပညာတွေလည်းတိုးတက်လာတယ်ကမ္ဘာမှာရှိတဲ့ကြီးနီတို့ရွှေတို့ဈေးတွေကလည်းတက်လာတဲ့အခါမှာစီးပွားဖြစ်သွားလာတယ်အကျိုးအပြည့်တော့မြန်မာပြည်မှာတက်တူပေါင်းမြောင်များစွာရှိပေမဲ့ခုနပြောတဲ့စီးပွားပြီးတက်တူတိုက်ထုတ်လုပ်တဲ့ဆိုတဲ့အခြေအနေကအများကြီးမရှိပါဘူးဆိုတဲ့အကြောင်းပြောပြတာပါ
တက်တူတူးဖော်တဲ့နေရာမှာစနစ်ကျဖို့အတွက်တိတ်ကိုအရေးကြီးပါတယ်စနစ်တကျမဟုတ်ပဲထုတ်လုပ်တဲ့အခါမှာဝန်းကျင်ပြည့်စုံမှုကတိတ်ကိုကြီးမားပါတယ
်တက်တူတူးဖော်ရေးလုပ်ငန်းကိုစနစ်တကျတူးဖော်လို့ရတဲ့လုပ်ငန်းကြီးအဖြစ်ဖန်တီးဖို့လိုတယ်အဲ့လိုဖန်တီးတဲ့အခါကျနှစ်ရှည်လာများစွာပေးဖို့လိုတယ်နှစ်ရှည်လာများစွာပေးမှလုပ်ငန်းရှင်ကတာဝန်ခံမှုတာဝန်ယူမှုတွေပါတဲ့ဒေတာကန်တွေရဲ့စာဝန်တွေရဲ့ဒေတာကန်တွေရဲ့ကျန်းမာရေးဒေတာကန်တွေရဲ့ပညာရေးတွေကိုတာဝန်ယူတာပဲအဲ့လိုတာဝန်ယူလိုက်တဲ့အောင်လို့သူတို့ဘာလဲအကျိုးစီးပွားတွေဖြစ်အောင်လို့စနစ်ကြတဲ့ပတ်ဝန်းကျင်ကိုမထိခိုက်တဲ့ကာကွယ်တဲ့လုပ်ငန်းတွေကလှုပ်လာနိုင်မယ်ပြီးတော့မှသူတို့ကဓာရီကိုရည်စည်းမြုံတံမှုတွေကိုကြီးကြပ်ကြပ်လှုပ်မှတတ်ထုတ်ထွက်မှာတတ်ထုတ်ထုတ်ရင်တွင်းတူးချင်းတူးရမယ်လိုင်ကောင်းတူးချင်းလည်းတူးရမယ်တောင်ကိုဖြိုးချင်းလည်းဖြိုးရမှာပဲဒါပေမဲ့ဒါကိုစနစ်တကျလုပ်ဖို့ပြောတာအဲစနစ်တကျလုပ်တဲ့အခါမှာနီးစနစ်အပြင်ဒီနည်းမျိုးနဲ့မကြည့်ဘူးလေလို့တယ်။ပညာရှင်တွေခေါ်သုံးဖို့လို့တယ်။ဆိုတော့အဲ့ဒီပိုင်းတွေကဘာဘာမျိုးမှအားနေတယ်။ရှင်းနေမြင့်တလျှောက်တရားရည်မြင့်မေခမေကြီးကတလျှောက်တရားရည်မြင့်တလျှောက်မြေကျောင်းဘေးတွေမှာတစ်နှစ်မကြာဘဲနဲ့ရွှေတွေထုတ်တယ်ပင်လယ်ဘူးပမောက်နေရာတွေမှာရွှေတွေထုတ်တယ်ရှမ်းပြည်ဘက်မှာတကယ်လှတဲ့ပင်တရားတို့ကလောတို့ဘက်မှာလည်းကျောင်းပြီးဆွေတွေကိုတစ်နှစ်ကြာဘဲနဲ့ထုတ်တယ်ပြောမယ်ဆိုတော့အများကြီးပေါ့နော်အဲ့ဒါတွေကြောင့်ဒါပတ်ဝန်းကျင်ထိခိုက်သွားတာပဲ။ရှားတိုင်းမျိုးမှာလည်းရှိပါတယ်အင်ဒိုနီးရှားတို့ဖိလစ်ပင်းတို့မှာလည်းဒီလိုနီးစနစ်တွေကိုတနည်းကြောင့်မထုတ်လို့ပဝန်ကြီးတိကျတဲ့ထောက်ထားတယ်ရှိပါတယ်ယူရီးယားမှာလည်းရှိခဲ့ဘူးလေလို့ကျွန်တော်သိရပါတယ
်တက်တူတူးဖို့တဲ့အခါမှာအသေးစားလုပ်ငန်းလေးတွေကြောင့်ဝန်းကျင်ဖြစ်ရှိခဲ့တဲ့တာရကတွေအများအပြားရှိပါတယ်တာဝန်ခံမှုတာဝန်ယူမှုအတွက်အကြီးစားလုပ်ငန်းအဖြစ်လုပ်ကင်တာဟာပိုးပြီးထိအောင်နိုင်တယ်လို့တူးဖို့ပြီးနောက်ပိုင်းဒေတာဖွံ့ဖြိုးရေးအတွက်အစီအစဉ်တွေလည်းချပေးဖို့လိုအပ်ပါတယ
်အသေးစားနှစားတွေပေးခဲ့တဲ့ကြောင့်ဖြစ်ရှိသွားတဲ့တိုင်းပြည်အချို့ရှိပါတယ်တရုတ်နယ်စပ်မှာလည်းရှိမှုပါတယ်အခုတော့တရုတ်ဖြစ်စီသူပြတက်တူလုံကအကောင်းဆုံးဩစတြေးလျကနေဒါအမေရိကန်အဲ့တိုင်းပြည်တွေမှာအသေးစားနဲ့စားပေးတဲ့စနစ်မရှိတဲ့ပြည် accountability ရို့ responsibility ရို့ပါတဲ့အချက်လေတည်းကဥပဒေအနေထိတ်ထုတ်ထားတာနောက်တခါအင်ဒိုနီးရှားမလေးရှားယူရီးယားသူတို့ရဲ့အဲ့ခေတ်ခါကစနစ်ရအများကြီးမိုင်းကြီးတွေဒုက္ခပဲပေးအသေးစားနဲ့စားတွေမပေးခဲ့ဘူးသူတို့တွေဆိုရင်ပတ်ဝန်းကျင်ထိခိုက်ပါတယ်ဆိုအတန်မကြားပဲတက်တူကိုကောင်းအောင်ထုတ်နိုင်တယ်အဲ့ဥပမာအပြင်မလေးရှားမှာဟိုကွာလာလမ်ပူးကနေစင်ကူသွားတဲ့လမ်းပေါ်မှာမိုင်းဆိုတဲ့မိုင်းစစ်တီးလို့နာမည်ထားတယ်အခုတခိတခါကဒါဖဲမက်ဘီအဖိုင်နဲ့ထုတ်တဲ့မိုင်းကြီးပဲအိုပက်ပစ်မိုင်းကတွင်းနေတူးပြီးတော့ရှင်းမြလိုင်ကောင်းပြောင်းထုတ်သွားတယ်အခုဒီဘက်ပိုင်းကျတော့တတ်တူကကုံသွားတဲ့ချိန်ကျဒီတိုင်းပြင်မတောက်ဘူးအဲ့ဒီကရေးသမြုံနိုင်လူရပဲရေကန်ကြီးဖြစ်ပြီးတော့တကယ် resource ကြီးထောင်ပြီးတော့ hotel တွေခလေးကစားကွင်းတွေလူတွေအပန်းဖြစ်တဲ့နေရာတွေပြီးတော့ Bangalore တွေ high risk အိမ်တွေစောက်ပြီးတော့မြို့တစ်မြို့အဖြစ်ပြန်လဲတည်သွားတယ်
တက်တူတူဖော်မှုအတွက်ကောင်းမွန်တဲ့မူဝါဒအချမှတ်ပေးဖို့လိုအပ်တယ်လို့စနစ်တကျတူဖော်မှုနဲ့ရေရှည်ဒေတာရင်းအကျိုးစီးပွားကိုပါထည့်သွင်းတွက်ချက်ဖို့အရေးကြီးပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်မယ်နော်
မရိုဗီယိုရေမြန်မာပိုင်းကထုတ်လွှင့်နေတဲ့ရုပ်တံတဲ့ရေဒီယိုအစီအစဉ်တွေကိုကမ္ဘာတစ်လောကသောရရှင်တွေတိုက်ရိုက်ကြည့်ရှုနားဆင်မယ်ဆိုရင်အင်တာနက်ဝက်ဘ်ဆိုက်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်မြတ်ခင်ဗျာနိုင်ငံတကာလူအဖွဲ့အစည်းအနေနဲ့ချက်ဂျီဂန်ဝင်းကျင်ဒေတာတဝိုက်ဘိုကိုဟာရန်အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်နှိမ်နှင်းနေတဲ့နေရာမှာကြီးမားတဲ့အခက်အခဲတွေကိုရင်ဆိုင်နေရပါတယ်။တစ်ချိန်တည်းမှာပဲဒီအဖွဲ့ရဲ့လက်ချက်နဲ့ဖျော်ဖျဲဖြစ်နေကြတဲ့ဒေတာကန်လူတို့အတွက်လူသားချင်းစာနာမှုအထောက်အကူတွေကိုလည်းအကူအညီပေးနိုင်မှုလှုပ်ဆောင်နေရပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာအမေရိကန်ပြည်ထောင်စုကုလသံတမန်ဆင်မတာပါဝါကဘိုကိုဟာရန်အကြမ်းဖက်အုပ်စုရဲ့အန်ဒီကနေထွက်ပြေးလာကြတဲ့သူတွေထားရှိတဲ့ဒေတာအတွင်းကယ်ဆယ်ရေးစခန်းတွေမှာသူမှတွဲဆုံခဲ့သူတွေထံကနေကြားသိခဲ့ရတဲ့လူရဲမှုတွေလူနေအိမ်တွေကိုမိတင်ရှို့တာတွေအမျိုးသားလူငယ်လေးတွေကိုတပ်ပစ်တာအတ္တမပြုကျင်တာအမျိုးသမီးနဲ့မိန်းကလေးတွေကိုဖမ်းဆီးခေါ်ဆောင်တော့တာစတဲ့အကြောင်းတွေကိုပြန်လည်ပြောပြခဲ့ပါတယ်။ဘ ဘူကိုဟာရန်အဖွဲ့ကိုစီးရီးရကြံ့ကြံ့ခံစန့်ကျင်တိုက်ခိုက်ဖို့ရကအလွန်ကြီးပါတဲ့အကြောင်းတမန်ကြီးပါဝါကပြောပါတယ်ဘီနင်းကင်မရွန်နိုင်ဂျာနဲ့နယ်ဂျီးရီးယားနိုင်ငံတွေကစုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အထူးတပ်ဖွဲ့တွေရဲ့အခမ်းကဏ္ဍကပုံမှုအရေးပါလာတယ်လို့ထောက်လှမ်းရေးသတင်းအချက်အလက်တွေကိုလည်းဖလှယ်နေကြတယ်လို့ဆိုပါတယ်ဒီလှုပ်ဆောင်ချက်တွေကပြီးခဲ့တဲ့လတွေအတွင်းအရေးပါတဲ့ရည်မှန်းချက်တွေကိုဆောင်ရွက်နိုင်ခဲ့ပါတယ်ဒီအထက်မှာထောင်နဲ့ချီတဲ့ဒဇာကန်တွေကိုလွတ်မြောက်လာအောင်လှုပ်ပေးနိုင်ခဲ့တာဒါဇင်နဲ့ချီပြီးတော့ရှိတဲ့အကြမ်းဖက်သမားတွေရဲ့စခန်းတွေဖျက်ဆီးပစ်နိုင်ခဲ့တာဘိုကိုဟာရန်အဖွဲ့လက်တွင်ကြောက်ရောက်သွားတဲ့နေမီတွေရဲ့85ရာခိုင်နှုန်းကိုပြန်လဲပြီးတော့တိမ့်ပိုက်နှံခဲ့တာစတာတွေပါဝင်ပါတယ်။ဘိုကိုဟာရန်အဖွဲ့ပေါ် CIA အရေးယူဆောင်ရွက်တာဟာလူအခွင့်အရေးကိုလေးစားမှုပြုရာရောက်ပါတယ်လို့တမ်မတ်ကြီးပါဝါကပြောပါတယ်။ဒီလိုနိုင်ငံစုံပါဝင်တဲ့အထူးတပ်ဖွဲ့တွေကိုအကူအညီပေးခဲ့တဲ့ဗြိတိန်နိုင်ငံနဲ့ဥရောပတမ်မတ်ကတွေကိုလည်းချူးကျူးတဲ့ကြောင်းတမ်မတ်ကြီးပါဝါကပြောပါတယ်။ဒီအဖွဲ့တွေအတွက်အမေရိကန်ပြည်ထောင်စုကလည်းဒေါ်လာ81တန်းအထောက်ပံ့နေပေးခဲ့ရမှာအကြံပေးအဖွဲ့တွေထောက်ပံ့ပို့ဆောင်ရေးတွေလက်နဲ့မဟုတ်တဲ့အတုံးဆောင်ပံ့ပိုးပစ္စည်းတွေပါဝင်ပါတယ်။တခြားအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းအရေးပါတဲ့ကူညီထောက်ပံ့မှုတွေပေးကြဖို့သူမကတိုက်တွန်းလိုက်ပါတယ်။လူသားချင်းစာနာမှုပေးရေးအတွက်တည်ရေးရှင်ရေးတမျှအရေးကြီးတဲ့အခြေအနေကြုံရတဲ့အချိန်မှာစစ်စင်ရေးကိုပိုးပြီးတော့အားကောင်းလာအောင်တိုးမြှင့်ပေးဖို့လိုအပ်တယ်လို့တမ်မတ်ကြီးပါဝါကပြောပါတယ်။ပြီးခဲ့တဲ့2နှစ်အတွင်းအမေရိကန်ပြည်ထောင်စုဟာဘိုကိုဟာရန်အကြမ်းဖက်အဖွဲ့ကြောင့်ဒုက္ခရောက်ကြရတဲ့တိုင်းပြည်တွေအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ280တန်းထောက်ပံ့ပေးခဲ့ပါတယ်။ဒါပေမဲ့လောက်ငတ်မှုမရှိဘဲဖြစ်နေစေပါ။လူပေါင်း1.5တန်းဟာအိုးအိမ်မဲ့ထွက်ပြေးပုန်းရှောင်နေကြရသလိုလူပေါင်းတသိန်းခွဲလောက်ဟာတန်းပီကနေထွက်ပြေးနေကြပါတယ်။ဘိုကိုဟာရမ်ရဲ့ရန်ကနေအသက်လူပြီးတော့ထွက်ပြေးတင်းရှောင်နေကြသူတွေရဲ့90ရာခိုင်နှုန်းကျော်ဟာမိသားစုနဲ့အတူထွက်ပြေးပုန်းရှောင်နေကြရတာဖြစ်ပါတယ်။အခုချိန်ဟာနိုင်ငံတကာမိသားစုအနေနဲ့ချက်ဒီအင်ဒေတာကအကူအညီလိုအပ်နေတဲ့သူတွေကိုအကူအညီတွေထပ်မံပေးကြဖို့နဲ့ဘိုကိုဟာရန်အဖွဲ့ကိုအပြီးတိုင်ခြေမှုန်းပစ်ဖို့လိုအပ်ပြီးလို့တမ်မတ်ကြီးပါဝါကပြောဆိုသွားကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့မနနာချန်ကပြောပြမှာပါ။
အဲစစ်သွေးကြွအဖွဲ့ကိုဆီးရီးယားနိုင်ငံမြောက်ပိုင်းသူတို့ရဲ့အမာဂန်စခန်းတစ်ခုကနေတိုက်ထုတ်ခဲ့ပြီးတဲ့နောက်အမေရိကန်ကြောတောင်းနောက်ခံပေးထားတဲ့တပ်ဖွဲ့တွေဟာစစ်သွေးကြွတွေရဲ့အဓိကထောက်ပံ့ရေးလမ်းကြောင်းတွေဖြစ်တဲ့နယ်စပ်မြို့တွေရှိ IS တွေကိုဆက်လက်နှိမ်နင်းမှုပြင်ဆင်နေပြီဖြစ်ပါတယ်။ Syria Democratic အင်အားစု STF နဲ့ဆက်နွယ်တဲ့အုပ်စုတွေအမေရိကန်ကြောတောင်းနောက်ခံပြုထားတဲ့ CUT နဲ့ Arab မဟာမိတ်တပ်ဖွဲ့တွေဟာဆီးရီးယားနိုင်ငံအလက်ပိုပြည်နယ်က Arab လူမျိုးအများစုနေထိုင်ရာမန်ဘစ်ကိုထိန်းချုပ်လိုက်ကြောင်းတောက်ကြနေကပဲသတင်းတွေထွက်ပေါ်ခဲ့ပါတယ်။မန်ဘစ်မြို့စစ်စင်ရေးကိုတော့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းထိုးစစ်တွေနဲ့အတူ IS အစွန်းရောက်အဖွဲ့ချေမုံရေးဂျွန်လာမှာပဲပူးပေါင်းတပ်ဖွဲ့တွေစတင်ခဲ့တာဖြစ်ပါတယ်။သမရဘရက်အိုဘားမားဟာ IS အစွန်းရောက်အုပ်စုကိုထူထောင်သူဖြစ်ပြောဆိုခဲ့တာဟာတယောလောင်ပြောင်တဲ့သဘောနဲ့ပြောခဲ့တာသာဖြစ်တဲ့အကြောင်း Republican Party သမ္မတလောင်း Donald Trump ကပြောဆိုလိုက်သလိုသတင်းမီဒီယာတွေကအလေးအနက်သဘောထားပြီးတင်ပြခဲ့ကြတာသာဖြစ်တဲ့အကြောင်းအပြစ်ဖို့လိုက်ပါတယ်။ Trump ကသမ္မတ Obama နဲ့ Democrat Party သမ္မတလောင်း Clinton တို့ကို IS အဖွဲ့ထူထောင်သူတွေအဖြစ်ပြောဆိုခဲ့တာကိုအလေးအနက်လို့တင်ပြခဲ့တဲ့ CNN သတင်းဌာနဟာတယောတာကိုတော့မသိဘူးလားလို့ Twitter Internet လူမှုကွန်ရက်မှာမေးခွန်းထုတ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာလူလေးဦးသေဆုံးပြီးနိုင်ငံသား17ယောက်အပါအဝင်အနည်းဆုံး30ဒဏ်ရာရရှိခဲ့တဲ့နှစ်ရက်ဆက်တိုက်ဘုံခွဲတိုက်ခိုက်မှုကြုံခဲ့ရပြီးတဲ့နောက်နိုင်ငံအတွက်အဓိကဝင်ငွေရနေတဲ့ကဘာလှည့်ခရီးသွားလုပ်ငန်းကိုရိုက်ခတ်ခဲ့ပါတယ်
။မနက်နာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဤတန်စင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီနတ်ပါရှင်။စနေနေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ရွှေလန်းချမ်းမြေကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.